of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျမစုမမရှင်
ကျမကတော့စုမြတ်မမ2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာဂမက်အလီရရှိသွားပါတယ်ဆာဒီအာရေဗျာကမ်းလွန်ပင်လယ်နီထဲမှာအီရန်ရေနံတင်သင်္ဘောတစ်စီးမစ်ဆိုင်းတုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညာအတွက်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ထဲမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ထိခိုက်ဒဏ်ရာရသူတွေရှိခဲ့ပြီးဒေသခံပြည်သူတွေအထိတ်အလန့်ဖြစ်နေကြရပါတယ
်။ရက်ကကလည်းမြဲမြောက်တော့ကြီးဖြစ်နေတာပေါ့။အဆပေါ့နော်။ဘုံသာမှန်သွားတယ်ဟုတ်။ဟောလက်ရှိပို့လိုက်ပါ
သိန်းနီမျိုးကန်တူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်ဆုံးတာဆင်းရပါမယ်နောက်မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ပလောဝမြို့ထဲမှာတော့ဒီတလအတွင်းမှာပဲရွာသား5ဦးပျောက်ဆုံးပြီးတော့ပျောက်နေသူကစုစုပေါင်း15ဦးထိရှိလာနေပါပြီသူတို့ရဲ့သတင်းကတော့ဘာအစအနမှမကြားရသေးပါဘူးဒီလိုသတင်းနေနဲ့အတူဒီရခိုင်ဘက်မှာတော့ဒုက္ခသည်တွေကနေရက်ကိုပြန်ဖို့အရေးမှာတော့အစိုးရတာဝန်ရှိတဲ့သူတွေဘက်ကတာဝန်ခံနိုင်တာမရှိသေးပါဘူးဒီသတင်းနေနဲ့အတူအမေရိကန်သမ္မတကိုအရေးယူဖို့အောက်လွှတ်တော်ဒီမိုကရက်တွေနဲ့သမ္မတတို့ကြားမှာအငင်းပွားမှုတွေအခြေတင်ဖြစ်နေကြပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာဂမက်အလီကရရှိသွားပါတယ်အိန္ဒိယအဲရီထရီးယားနိုင်ငံငြိမ်းချမ်းရေးအတွက်သူ့ရဲ့အားထုတ်မှုတွေကြောင့်သူ့ကိုရွေးချယ်လိုက်တာလို့နော်ဝေဂျန်နိုဘယ်ကော်မတီဥက္ကဋ္ဌကအခုလိုကြေညာခဲ့ပါတယ်
The Nobel Peace Prize for 2019 to Ethiopian Prime Minister Abiy Ahmed Ali for his efforts to achieve
Ethiopia ဝန်ကြီးချုပ် Abiy Ahmed Ali ရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်2019ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုပေးဖို့ဆုံးဖြတ်ခဲ့တာလို့ကြေညာသွားတာဖြစ်ပါတယ်အထူးသဖြင့်အိန္ဒိယချင်း Eritrea နိုင်ငံနဲ့ဖြစ်ခဲ့တဲ့နယ်စပ်ပဋိပက္ခကို2018ခုနှစ်တုန်းကသူဝန်ကြီးချုပ်ရာထူးရခဲ့ပြီးလပိုင်းအတွင်းမှာပဲပြေလည်အောင်ဖြေရှင်းခဲ့ပြီးငြိမ်းချမ်းရေးသဘောတူညီမှုယူနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ပြောကြားပါတယ်သူ့ကိုရွေးချယ်တဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကြိုဆိုခဲ့ပြီးအာဖရိကတိုက်တလွာမျှော်လင့်ချက်တွေပိုပြီးခိုင်မာလာတဲ့အကြောင်းရင်းတစ်ခုကဝင်ကြီးချုပ်အာဂမက်အလီကြောင့်ဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူဝင်ကြီးချုပ်ဖြစ်လာပြီးရက်တရာအတွင်းမှာနိုင်ငံထဲမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေတွေကိုရုပ်သိမ်းခဲ့တယ်။နိုင်ငံရေးအကျဉ်းသားတွေကိုလွန်ကျင်းချလာခွင့်ပေးခဲ့တယ်။သတင်းမီဒီယာတွေအပေါ်ဆန်ဆာဖြတ်တောက်မှုကိုရပ်ဆိုင်းခဲ့တယ်။မတရားအသင်းသတ်မှတ်ခံရတဲ့အတိုက်ခံအဖွဲ့တွေတရားဝင်အောင်လုပ်ပေးခဲ့တယ်။အာဂရီလိုက်စားမှုနဲ့မတင်ကားတဲ့စစ်ဖက်အရက်ဖက်ကောင်းဆောင်တွေကိုရာထူးကနေဖယ်ရှားခဲ့တယ်။အီသီယိုးပီးယားနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုအတိုင်းဝိုင်းထဲမှာအမျိုးသမီးတွေရဲ့ဩဇာတည်တည်တသာလွှမ်းမိုးနိုင်အောင်လုပ်ပေးခဲ့တယ်လို့လည်းဝန်ကြီးချုပ်အာဂမက်အလီရဲ့ဆောင်ရွက်မှုတွေကိုစုကြေညာစင်မှာပြောကြားသွားခဲ့ပါတယ်။အာဖရိကတိုက်အရှေ့နဲ့အရှေ့မြောက်ဒေသတွေကငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးဆောင်ရွက်မှုတွေမှာသူ့ရဲ့ပါဝင်ဆောင်ရွက်မှုတွေကိုအတိအမှတ်ပြုတယ်လို့လည်း Nobel ဆုရွေးချယ်ရေးကော်မတီကပြောပါတယ်။ Nobel ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုဒီဇင်ဘာလ10ရက်ကျရင်နော်ဝေးနိုင်ငံအော့စလိုမြို့တော်မှာပြုလုပ်မှာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုအတွက်ဒေါ်လာ6သိန်းလောက်နဲ့ညီမျှတဲ့စုချင်းငွေကိုစုရှင်အီသီယိုးပီးယားဝန်ကြီးချုပ်ရရှိမှာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ဘက်မှာထိုးစစ်ဆင်နေတာတွေကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ဖို့ NATO မြောက်အတ္တလန္တိစစ်ဆေးရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီနိုင်ငံရဲ့လုံခြုံရေးအစိုးရမှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်တွေက ISအစ္စလာမ်အစိုးရအဖွဲ့ပေါ်မှာဆီးရီးယားအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတိုးအဖွဲ့ရဲ့အတွင်းမှုချုပ်ယန်စတိုလ်တန်ဘတ်ကသတိပေးလိုက်ပါတယ်။တူရကီနိုင်ငံသားရဲ့ဝန်ကြီးမာဗတ်ကာဗူဆိုဂလူနဲ့အစ္စတန်ဘူမြို့မှာတွေ့ဆုံပြီးတဲ့နောက်ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသူကအဲ့လိုပြောကြားခဲ့တာပါ။တူရကီနိုင်ငံရင်ဆိုင်နေရတဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတော့တူရကီအနေနဲ့နေတိုးမဟာမိတ်အဖွဲ့စီကနေတွေးစီညီညွတ်မှုရဖို့မျှော်လင့်တယ်လို့လည်းတူရကီနိုင်ငံသားရဲ့ဝန်ကြီးဘက်ကပြောပါတယ်။ တူရကီကဆီးရီးယားနိုင်ငံတွင်မှထိုးစစ်ဆင်မှုတွေလုပ်နေတာ၃ရက်ကြာရှိသွားခဲ့ပြီဖြစ်ပြီးတော့အဲ့ဒီစစ်ဆင်ရေးတွေအတွင်းမှာတူရကီစစ်တပ်ဘက်ကတယောက်သေဆုံးပြီးတော့၃ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါပြင်ရသားသေဆုံးမှုတွေလည်းရှိနေပေမဲ့ဘလောက်ထိထိခိုက်သေဆုံးမှုရှိတယ်ဆိုတာကိုတော့အတိပြုလို့မရသေးပဲဖြစ်နေပါတယ်။လူ6400လောက်အိုးရင်စုခွာထွက်ပြေးနေကြပြီးတိတ်မကြခင်မှာတိတ်နဲ့ချီပြီးတော့အိုးမဲ့အိမ်မဲ့ဖြစ်လာနိုင်ခြင်းရှိတယ်လို့အပြည်ပြည်ဆိုင်ရာကယ်ဆယ်ရေးကော်မတီ IRC ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စီးပွားတရက်ခုမနေ့ကြာသပတေးနေ့ကခေါ်ယူခဲ့ပြီးတော့ဟိုနိုင်ငံတချို့ကတူရကီရဲ့စစ်စင်ရေးတွေရပ်ကြဖို့တောင်းဆိုခဲ့ကြပြီးတော့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစီးရီးယားရေးကိုစီးရင်းနီးနဲ့အပြေရှာနိုင်လိမ့်မယ်လို့မယုံကြည်ကြောင်းပြောကြခဲ့ပါတယ်ခင်ဗျာ
။ဆာဒီအာရေဗျကမ်းလွန်ပင်လယ်နီးထဲမှာအီရန်ရေနံတင်သင်္ဘောတစ်စီးမစ်ဆိုင်းဒုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောကြခဲ့ပါတယ်။ဒုံးကြီးထိမှန်ပောက်ကွဲမှုကြောင့်ရေနံတင်သင်္ဘောရဲ့စတိုကန်နှစ်ခုပျက်စီးသွားခဲ့ပြီးရေနံတွေပင်လယ်နီးထဲကိုရိုးစိမ့်ထွက်ခဲ့တယ်လို့အီရန်အစိုးရပိုင်ရုပ်သံ IRN သတင်းကထုတ်ပြန်ပါတယ်။ရင်းနှံရိုးစိမ့်မှုကိုနောက်ပိုင်းမှာရအောင်လှုပ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဒုံးကျည်နယ်ပြစ်ခတ်ခဲ့ရတဲ့သင်္ဘောဟာဆာဘီဒီဖြစ်တယ်လို့ National Iranian Tanker Company ရဲ့အပြောကိုကိုးကားပြီးတော့သတင်းမှဖော်ပြပါရတယ်။အီရန်နဲ့ဆာဒီအာရေဗျကြားတင်းမာမှုမြင့်မားနေချိန်မှာဆာဒီရဲ့ဂျက်ဒါစိတ်ကမ်းမြို့ကမ်းလွန်နားမှာအီရန်ရင်းနှံတဲ့သင်္ဘောဒုံးနဲ့တိုက်ခိုက်ခံရတယ်လို့အီရန်ဘက်ကပြောတာပါ။ဒီတိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာမသိရသေးလို့ဆာဒီအာရေဗျဘက်ကလည်းတစုံတရာပြောချင်းမရှိသေးပါဘူး။ပြီးခဲ့တဲ့လတုန်းကဆာဒီအာရေဗျနိုင်ငံကအဓိကရေနံချက်ဆက်ယုံကြီးတစ်ခုအပေါ်အဝေးထိန်ဒရုန်းယာဉ်တွေပယ်ထိန်ဒုံးတွေနဲ့တိုက်ခိုက်ခံခဲ့ရပါတယ်။ဒါဟာအီရန်ရဲ့လက်ချက်ဖြစ်တယ်လို့ဆာဒီကပြောပါတယ်။အီရန်ဘက်ကတော့ဒီတိုက်ခိုက်မှုကသူတို့နဲ့မပတ်သက်ဘူးလို့ညှင်းဆန်ခဲ့ပါတယ်။အီရန်ရေနံတင်သင်္ဘောတိုက်ခိုက်ခံရတဲ့ဆိုတဲ့သတင်းကြောင့်ရေနံစည်းတွေဒီကနေ့နှစ်ရာခိုင်နှုန်းလောက်မြင့်တက်သွားခဲ့ပါတယ်။
ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းမာရီယိုဗနိုဗစ်ရှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရေးဦးဆောင်စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ကော်မတီမှာမကြခင်ထွက်ဆိုသွားမှာဖြစ်ပါတယ်။သူမဟာအခုဆိုရင်အမေရိကန်ကွန်ဂရက်လွတ်တော်ကိုရောက်ရှိနေပြီလည်းဖြစ်ပါတယ်။အောက်လွတ်တော်ကော်မတီရဲ့ဒီစုံစမ်းစစ်ဆေးမှုဟာဖွဲ့စည်းအုပ်ချုပ်ပုံနဲ့ကန့်ညီမှုမရှိဘူးလို့ပြောနေတဲ့သမ္မတအင်ဂျီတော်ကတော့ပူးပေါင်းလှုပ်ဆောင်မှုညှင်းဆန်နေပါတယ်။ယောဘာဆိုင်ရာအမေရိကန်သံတမန်ကြီး Gordon Sondland ကိုလွတ်တော်ရှေ့မှောက်စစ်ဆေးမေးမြန်းတာကိုလက်မခံဖို့အမေရိကန်နိုင်ငံသားရေးဌာနကအစိုးရမှညွှန်ကြားခဲ့ပါတယ်။သမ္မတ Trump ကိုရာဆွဲဆိုရေးစုံစမ်းစစ်ဆေးမှုတွေဖြစ်လာစေတဲ့ဇူလိုင်လ25ရက်နေ့က Ukraine သမ္မတ Volodymyr Zelensky နဲ့ telephone ဆက်သွယ်ပြောဆိုချက်တွေဟာသဘောရိုးတက်တက်နဲ့ပြောခဲ့တာဆိုပြီးတော့သမ္မတ Trump ဘက်ကတော့ဇက်တိုက်ပြောနေပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့သူတွေထဲမှာရှေ့ကနေပြေးနေတဲ့ဒုသမ္မတဟောင်း Joe Biden နဲ့သူ့ရဲ့သားဖြစ်တဲ့ Hunter တို့ကိုစုံစမ်းစစ်ဆေးပေးဖို့အဲ့ဒီ telephone ပြောဆိုမှုအတွက်မှာသမ္မတ Trump ကသူ့ကိုအကြက်ကင်ခဲ့တာမရှိဘူးလို့လည်း Ukraine သမ္မတ Zelensky ကပြောပါတယ်။ Joe Biden တို့သားဖအမှားယွင်းလုပ်ခဲ့တယ်ဆိုတဲ့ဘလို့တက်တဲ့ထောက်ထားမျိုးမှလည်းမရှိပါဘူးခင်ဗျာ
VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190kHz 1905နဲ့ပြထုတ်လည်ပေးပါရစေ။
တောက်ချာနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဂျပန်နိုင်ငံကိုဥတီတိုက်နေတဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းကြီးကြောင့်တိုကျိုမြို့တော်တဝိုက်အခုစနေတနင်္ဂနွေရုံးပိတ်ရက်အတွင်းမှာမိုးရေနှစ်ပေလောက်အထိကျွာနိုင်ပြီးတော့ထိခိုက်ပျက်စီးနိုင်တဲ့အထိလေပြင်းတိုက်ခတ်နိုင်တာကြောင့်လိုအပ်တဲ့အစားအသောက်တွေကိုတူလောင်ထားကြဖို့နဲ့တိတ်အန္တရာယ်မများခင်မှာဘေးကင်းရာပြောင်းရွှေ့ကြဖို့အစိုးရကဒီကနေ့တိုက်တွန်းခဲ့ပါတယ်။အရှိဘက်ကန်ယိုရန်ဘက်ကိုအင်အားပြင်းဟာဂျီဘစ်မုန်တိုင်းကြီးစနေနေ့မှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းလမ်းတင့်နေတဲ့နေရာတွေမှာနေထိုင်သူတွေအနေနဲ့တိတ်နောက်မကြခင်ဘေးလွတ်ရာပြောင်းရွှေ့ကြဖို့အတွက်ဂျပန်မိုးလေဝသဌာနအကြီးအကဲယာဆူရှိကာဂျီဟာရာကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်။1958ခုနှစ်တုန်းကလူပေါင်း1200ကျော်သေဆုံးခဲ့ပြီးတော့အင်ဂျင်5သိန်းလောက်ရေလွှမ်းစေခဲ့တဲ့မုန်တိုင်းပြင်းအားနဲ့အခုဟာဂျီဘစ်မုန်တိုင်းပြင်းအားဆင်တူတယ်လို့လဲကာဂျီဟာရာကပြောကြားခဲ့ပါတယ်။စနေနေ့မှာကျင်းပဖို့ရှိတဲ့ရက်ဘီကမ္ဘာဖလားပွဲစဉ်တစ်ခုကိုဖျက်သိမ်းထားတယ်လို့လေယာဉ်နဲ့မိရထားခီးစဉ်တွေကိုလည်းစနေနေ့မှာရန်နာထားမှဖြစ်ပါတယ်။ဘေးဒဏ်စီမံခန့်ခွဲရေးအတွက်ဝန်ကြီးချုပ်ရှင်ဆိုအာဘေးရဲ့ကက်ဘိနက်ဝန်ကြီးအခွဲကလည်းစီဝေးတိုင်ပင်ပြီးမုန်တိုင်းတုံ့ပြန်ရေးအတွက်ပြင်ဆင်နေကြပါတယ်။ဆေးရုံတွေနဲ့တခြားအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာမိပြတ်သွားရင်အရေးပေါ်မိပေးနိုင်မှုအတွက်မိဆက်တွေပြင်ဆင်ထားကြဖို့အတွက်စီပွားရေးဝန်ကြီးကလည်းတိုက်တွန်းထားပါတယ်။ Pacific သဘောတရားဘက်ကနေဂျပန်ကိုဦးတည်နေတဲ့ Hagibis မုန်တိုင်းကြီးဟာဒီကနေ့မနေ့တိုင်းတာချက်အရလေတိုက်နှုန်းတစ်နာရီကိုမိုင်120လေပြင်းတိုက်နှုန်းတစ်နာရီ156မိုင်ရှိပါတယ်။စနေနေ့ဂျပန်ကိုဝင်ချိန်မှာတော့အားနည်းနည်းလျော့သွားမယ်လို့ခန့်မှန်းထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားအနေဆုံးခုံသွဲသဘောတူညီမှုတစ်စိတ်တစ်ပိုင်းရဖို့မျှော်မှန်းချက်တွေရှိနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လျူဟေးတို့သမ္မတအင်ဂျီတော်မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်ခုံသွဲခိုးစလဲရောဘတ်လိုက်တစ်စံနဲ့ဒုဝန်ကြီးချုပ်လျူဟေးတို့ရဲ့ခြားသောရင်းနှီးကချင်းပါခဲ့တဲ့ခုံသွဲညှိနှိုင်းဆွေးနွေးမှုတွေမှာအလွန်ကောင်းမွန်တဲ့အပေးယူညှိနှိုင်းမှုတွေရခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီတွေ့ဆုံဆွေးနွေးမှုဟာဇူလိုင်လနောက်ပိုင်းပထမဆုံးချင်းပါတဲ့အဆင့်မြင့်ရာရှိတဲ့ခုံသွဲဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒီနေ့ပဲပြည်ထောင်တော်တွေရဲ့မေးမြန်းချက်ကိုတော့ဒုဝန်ကြီးချုပ်လီယူဟေးကဘယ်လိုမှမှတ်ချက်ပေးမသွားခဲ့ပါဘူး။ဒါပေမဲ့လည်းတရုတ်စိုးရပိုင်းစင်ဟွာသတင်းအေဂျင်စီကတော့တာရုန်ကြီးများမှုရှိတဲ့ကုန်သွယ်ရေးဈေးကွက်ခွင့်လန်းတွေနဲ့ယင်းနှိမ့်မြုံနယ်သူတွေကိုကာကွယ်ပေးဆိုင်ရာကိစ္စရပ်တွေမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုတရုတ်နိုင်ငံဘက်ကသဘောယူနဲ့လာရောက်ခဲ့တာဖြစ်ကြောင်းဒုဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုကိုးကားဖော်ပြခဲ့ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံတမင်နာဒုပြည်နယ်တွေကမမရာပူရမ်မြို့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီကနေ့အလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။မနက်ဖြန်မှလည်းခေါင်းဆောင်နှစ်ယောက်ဆက်ပြီးတော့ဆွေးနွေးကြမှာပါ။အိန္ဒိယပိုင်ကက်ရှမီးယားဒေသကိုကိုပိုင်အုပ်ချုပ်ခွင့်ပေးထားတာရုတ်သိမ်းခဲ့တဲ့အပေါ်တရုတ်အစိုးရကပါကစ္စတန်ဘက်ကလိုက်ပြီးတော့အိန္ဒိယကိုဝေဖန်ခဲ့လို့နှစ်နိုင်ငံကြားတင်းမာနေချိန်မှာအခုလိုတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။2018ဧပြီလတုန်းကတရုတ်နိုင်ငံဟူဟန်မြို့မှာကောင်းဆောင်နှစ်ယောက်တွေ့ဆုံဆွေးနွေးခဲ့ပြီးကတည်းကပထမဆုံးမျက်နှာချင်းဆိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒေသရင်းနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးကဌာနကပြောကြားထားပါတယ်။တခြားတောင်အာရှနိုင်ငံတွေဖြစ်တဲ့သီရိလင်္ကာ၊နီပေါ်၊ဘင်္ဂလားဒေ့ရှ်နဲ့မော်လ်ဒီဗ်နိုင်ငံတို့နဲ့တရုတ်နိုင်ငံကမဟာဗျူဟာအရရောစီးပွားရေးအရပါဆက်ဆံရေးခိုင်မာအောင်တည်ဆောက်နေတာကိုအိန္ဒိယနိုင်ငံကစိုးရိမ်နေတာဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်ရှင
်တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ကိုတော့ဒီကနေ့မနက်အစောပိုင်းတုန်းကလက်နက်ကြီးကြီးတွေကျရောက်ပောက်ကွဲခဲ့တာကြောင့်လူ၂ယောက်ထိခိုက်ခဲ့တယ်လို့ဒေသခံပြည်သူတွေလည်းအထိတ်တလန့်ဖြစ်ခဲ့ကြရပါတယ်။တချိန်တည်းမှာပဲကုတ်ခိုင်မြို့နယ်ထဲမှာလည်းအစိုးရတပ်နဲ့ TLL တအောင်းပလောင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ဒီလား9ရက်နေ့မနေ့ပိုင်းကသိနေမျိုးလယ်မှာအစိုးရတပ်ကို GNL အဖွဲ့ကတိုက်ခိုက်ပြီးတဲ့နောက်မြို့ကံပြည်သူတွေဟာတတိနဲ့နေထိုင်နေကြရမှာဒီကနေ့မနေ့မှလည်းလက်နက်ကြီးကြီးတလုံးကြောက်ပေါက်ခွဲခဲ့တာဖြစ်ပါတယ်ဒီကနေ့အခင်းဖြစ်ပွားတဲ့အခြေအနေကိုသိနေမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုင်းဦးခန့်ကအခုလိုပြောပါတယ
်မနေ့ကတော့မနေ့ကြီးတောင်ရှိတာပေါ့နော်တမနေ့တောင်ရှိပါဘူးခဏလေးပါတိုင်းမဲ့ဟိုပါပေါ့အဲဒီရက်ကကလည်းမြဲမြောက်တော့ကြည့်ဖြစ်နေတာပေါ့အဆပေါ့နော်ဘုံသားမှန်သွားတယ်ဟိုကျွန်တော်ကျူးကျော်ရက်ကပါရက်က3ကျူးကျော်လူစုနဲ့မြဲမြောက်ပေါ့အော်လာရှုပ်ဖို့လိုက်ပါသူကတကောင်ဖြစ်လို့ရှက်မှန်တယ်နောက်တရားကသူ့ရောက်ကြတော့ခြေောက်မှန်သွားတယ်ခြေောက်ကတော့အဆအနေနဲ့အတွင်းထဲရောက်လို့လာရှုပ်ဖို့ရတာပါတိတ်ဆွေးင်ဆံမရှိပါဘူး
ဒီလိုပြက်ကတ်တန်ကြားပြီးတဲ့နောက်လက်နက်ကိုင်အဖွဲ့တွေမြို့ထဲဝင်နေဆိုတဲ့ကောလာဟလကြောင့်ငါးရက်တစ်ကြိမ်ဖွင့်တဲ့ဈေးနေမှာလဲအထိတ်တလန့်ဖြစ်ခဲ့ကြောင်းဆက်ပြောပါတယ
်ဒီနေ့နက်ကတော့အဲ့လိုပေါ့ဈေးထဲမှာတော့ရေရွတဲ့တာပေါ့ထင်ထင်မှားပေါ့လေအဲ့လိုမတင်ကြဘူးပါညာဆိုတော့နည်းနည်းလေးရေရွတဲ့တဲ့ဖြစ်သွားတယ်အဲ့ဒါကြောင့်ဈေးတွေလည်းပုံဈေးတွေတိမ့်ကုန်တာပေါ့ဒါနဲ့ခဏပါပဲဒီပေါင်းကြည့်ရတယ်လည်းဈေးဝင်လာတယ်ဒီနေ့ခိုင်းရတဲ့အတွက်ကိုလည်းပဲအလူတမ်းတွေဆွဲဟွာရမယ်ဆိုတော့တစ်ခါပြန်ခင်းပါလေပြန်ခင်းတော့လေလမ်းပြန်နေကြတာပေါ့လေဆိုရင်ကြီးတော့မှစိတ်ခက်မှတော့မပြောဘူးဝယ်တာဝယ်ကြတယ်ညဉ့်ဝယ်ညဉ့်ပြန်ပေါ့အဲအလူနေထားလေးတော့ရှိပါလေ
တိန်နီမျိုးပေါ်မှာတော့တမ်မော်ကဗျူဟာမှုကိုယ်တိုင်ကုတ်ခဲ့ပြီးလုံချုံရေးအပြည့်ယူထားကြောင်းလည်းပြောပါတယ်ဒီကနေ့မနေ့ကုတ်ခိုင်မျိုးနယ်အတွင်းမှာလည်းနိုင်ဝဲကြော်ကြတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးတိုက်ကြော်ကပြောပါတယ်
ဒီမနေ့ခုနိုင်လောက်ကလည်းနော်အာဒီကုခိုင်မျိုးနဲ့ဒီအနမ်ကုခေနာတောင်းကြဖို့မှာဒီလိုအာတမငါစခါချီရင်းရဘူးဒီတပ်ကလာတီတော့အမတပ်ပေါ်ဆက်ဖြစ်တယ်နိုင်ဝကျော်နော်အာဒီခိုင်မှုကတော့ဒီမစတဲ့ရတဲ့ပြရပါမမရှိအဒီနောက်ပါတော့ဒီစိတ်ကနေလို့ငါစတဲ့လို့မြင်တယ်
ဒီနေ့မနေ့ဖြစ်ပေါ်တဲ့တိုက်ပွဲဟာပြည်တော်စုလမ်းမကြီးနဲ့လေးမိုင်လောက်အကွာမှာဖြစ်တယ်လို့သိရကြောင်းကုတ်ခိုင်မြို့နယ်အုတ်ချိုရည်ရုံကတာဝန်ရှိသူတဦးကပြောပါတယ
်လမ်းနဲ့တော့နည်းနည်းဝေးတယ်လို့တော့ပြောတယ်အဲ့မှာ10မိနစ်လောက်နည်းနည်းစနက်ဆန်နေကြားတယ်လို့ပဲသိရတယ်ဟိုဘာဒီဘာဒီဖြစ်လဲဆိုတာတော့မသိရဘူးလမ်းနဲ့တော့3-5မိုင်လောက်ဝေးတယ်5-6မိုင်လောက်ဝေးတဲ့နေရာမှာ 10 minutes လောက်နည်းနည်းပြစ်တာခက်တန်ကြားတယ်လို့ဒီလိုဟာမျိုးပဲသိရတယ်။ကျန်တဲ့နေရာတွေကအေးချမ်းပါတယ်။ဘာသာမှမကြောက
်။နေကင်း12နာရီလောက်မှာမူဆယ်မျိုးနယ်ဆဲ့လန်ရွာအနီးနဲ့နေကင်း2နာရီကျော်မှာကော့ခိုင်မျိုးနယ်အတွင်းမှာတိုက်ပွဲထက်မှန်ဖြစ်ကြောင်း DNLA ဘက်ကပြောဆိုပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ဒီနေ့ဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့တမ်မရော်ကပြောခွင့်ရသူတွေကိုဆက်သွယ်ရမှာဖုန်းလက်ခံဖြေဆိုနိုင်တာမရှိခဲ့ပါဘူး။ကိုရဲနေ့မနက်ကတိန်ဒီမြို့အတွင်ဖြစ်ပေါ်တဲ့တိုက်ပွဲမှာတော့တမ်မရော်ကအရာရှိစစ်သည်2ဦးနဲ့မင်းကြာဆုံးခဲ့တယ်လို့အရက်သား9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတဲ့။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးတမ်မရော်ကအပြစ်ခတ်ရစဲကြောင်ကြီးညာခဲ့ပေမဲ့တိုက်ပွဲတွေဟာဇက်တိုက်ဖြစ်ပွားနေခဲ့တယ်လို့ဩဂုတ်လအတွင်းမှာတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေကပြင်ဦးလွင်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်မှာတော့နေမြေအခြေအနေတွေဟာပုံမရှုပ်ထွေးလာခဲ့တာဖြစ်ပါတဲ့
ကိုမိုးစော်ပါချင်းဆက်ပြီးတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်ကသတင်းပေးပို့ချက်တွေတင်ဆက်ပေးမှာပါမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ချင်းပြည်နယ်ပလဝမြို့နယ်ထဲမှာတော့ဒီလအတွင်းမှာပဲရွာသား5ဦးပျောက်ဆုံးနေပါတယ်။ဒါရဘတ်စနက်ဆိုရင်တော့စုစုပေါင်း15ဦးထိပျောက်ဆုံးနေတာဖြစ်ပါတယ်။သူတို့နဲ့ပတ်သက်ပြီးတော့အခုထိဘာသတင်းမှမကြားရသေးဘူးလို့ချင်းလူခွေအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီရွာသားတွေကိုဘယ်အဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာမသိရှိရသေးတယ်လို့ဒေသတွင်းလုံခြုံရေးဟာလည်းစိတ်မချရသေးတဲ့အခြေအနေမှာရှိနေပါတယ်။ VOA သတင်းတော့နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်ပလောဝမြို့နယ်တွင်စက်တင်ဘာလကနေအောက်တိုဘာလ9ရက်နေ့ထိကိုဝင်ဆောင်မိခင်တူအပါဝင်လူ9ဦးထပ်မံပြတ်ဆုံးနေတယ်လို့ချင်းလူခွေရေးအဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်။အထူးသဖြင့်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမာနေတဲ့ဒေသမှာခရီးသွားလာရင်တောင်ရလုံးလုတ်ကန်ရင်ပြတ်ဆုံးနေကြတာပါ။ဒီအချိန်လေးကိုချင်းလူခွေရေးအဖွဲ့ရဲ့ဒါရိုက်တာကိုသေးရာကခုလိုပြောပါတယ်
။ဒီလပဲအောက်တိုဘာ9ရက်မှာပလောဝမြို့နယ်တာယာကုန်းကြီးရွာနဲ့ဦးကိုရွာတောင်ရမှာသူဟိတင်းရခုပတ်တောင်ရသွားတာအဲ့ဒါကိုအချိန်ကြီးပြန်ရောက်မလာတာနဲ့သူဇနီးတချို့တို့တန်တာဥပတောင်ရကိုသူပြန်ပြီးတော့သူယောက်ျားကိုသွားချာတာအဲ့ဒါခြာရင်းနဲ့လဲသူပါခတဲ့ကသွားတဲ့ညောက်စလုံးပေါ့နော်ဒီပြကစ်တင်တခုကတော့စက်တင်ဘာလ14ရက်နေ့မှာပေါ့ဝင်းချောင်းဝရွာသား3ဦးဟာရခိုင်ပြည်နယ်မြောက်ဦးမြုံနယ်စံဦးကြီးရွာမှာသူတို့စံငါပြီးသွားဝေးကြတာစက်တီတစီနဲ့ပေါ့နော်အမအပြန်မှာသူတို့ပြောက်သွားတာတက်တယ်လည်းပြောက်တယ်လူလည်းပြောက်တယ်ခုကြည့်တယ်တော့အခုနောက်ဆုံးဒီလ9ရက်နေ့15ရောက်ရှိပြီနော်အဲဒီကိုဝန်ဆောင်မြင့်ကလေးဥပါဝင်ပေါ့နော်15ရောက်ရှိပြီ
လက်ရှိချိန်ထိရွာသား15ဦးပြောက်ဆုံးနေစေဖြစ်ပြီးအဆက်အသွယ်မရသေးဘူးလို့သူကဆိုပါတယ်တရားကုန်းကြေးရွာဟာမြမတမတော်ရဲ့စစ်ပြူဟာစခန်းရှိတဲ့ခမောင်းဝကြေးရွာကနေလေးမိုင်ခန့်တာကွာဝေးနေတယ်လို့အေအေလက်နက်ကန်ဖွဲ့လှုပ်ရှားသွားလာနေတဲ့နေရာနဲ့လည်းနှိစက်နေတာကြောင့်ဘယ်ဖွဲ့ဖမ်းသွားတယ်ဆိုတာအတိမပြုနိုင်သေးပါဘူး။ဒါပေမဲ့ဒီလိုဖမ်းဆီးမှုဖြစ်စဉ်မှာဒေသခံရွာသားတွေကရခိုင်လက်နက်ကန်ဖွဲ့ကလို့ယူဆနေကြောင်းကိုသေးရာကပြောပါတယ
်။စစ်တီးသွားလာဒီကိုအဲ့ဒီရခိုင်ပြည်နယ်နဲ့ချင်းပြည်နယ်နဲ့စပ်ပေါ်တော့အဲ့ဒီညီတော်ဖွဲ့မှာအေအေတပ်ဖွဲ့တွေကတခါတည်းဝင်ရောက်စစ်ပြီးတော့ခါတလေလူဒီစစ်တဲ့ခါတလေဆန်ဒီစစ်ပြီးတော့ဆန်ဒီလည်းယူရစေတာပြောတာရှိတယ်။အဲ့ဒီတော့သွားတဲ့လူဒီလည်းရခိုင်သမတော်ရေဖွဲ့လက်ချက်ဖြစ်မယ်လို့တို့ရောဖတ်ချက်ပြီးတယ်။ဒါပေမဲ့ကျွန်တော်တို့ဖဲရတော့ဣခတိပြုချက်တော့ကျွန်တော်တို့မရှိဘူးဖြစ်နေတယ်ပေါ့နော်
။ရခိုင်လက်နက်ကန်ရေဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့ရွာသားတွေကိုသူတို့ဖွဲ့ဖမ်းဆီးတာမရှိကြောင်းပြောပါတယ်
။ကျွန်တော်တို့ဘက်ကအဲ့လိုမျိုးဖမ်းဆီးထားတာလည်းမရှိဘူး။ကျွန်တော်တို့အရင်ကတော့ဥစ္စာတွေလည်းအကုန်လုံးပြန်လှပ်ပေးပြီးဘူးအဲ့လိုမျိုးထိန်းသိမ်းတာကဘာမှမရှိဘူ
းပြီးခဲ့တဲ့မလ30ရက်နေ့ကပလောဝမြို့နယ်သွင်ကင်းလောင်းရွာမှာလမ်းလုံငန်းလှုပ်ဆောင်နေတဲ့စုတုဆန်ကုမ္ပဏီဝန်ထမ်းလမ်းဖားလူသမားရှိဦးကိုအေအေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားပြီးဩဂုတ်လ16ရက်နေ့မှာပြန်လည်လှုပ်ပေးခဲ့ပါတယ်ပလောဝမြို့နယ်ဘက်မှလည်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်တိုက်ပွဲဖြစ်စဉ်တွေကြောင့်ပလောဝမြို့နယ်မှာစစ်ဘေးရှောင်2000ဝန်းကျင်ရှိနေတယ်လို့ပလောဝစစ်ရှောင်ကူညီပေးရေးဖွဲ့တွင်းမှူးဦးကျော်အောင်ကပြောပါတယ
်တိုးတာတော့မရှိဘူးလက်ရှိကခမန်း2000ဝန်းကျင်လောက်တော့ရှိနေသလိုရေပေါ့
နေပါပြီ2018နှစ်ကုန်ပိုင်းလောက်ကတည်းကတကြောပြန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းဆယ်လာတာကာလအတွင်းမှာစစ်ရှောင်စခန်းနဲ့နီးစပ်ရာနေရာတွေမှာပုန်းခိုနေတာ65နေရာလောက်ရှိနေပါတယ်ဘူတီတောင်မြို့နယ်ကစီရီတောင်ဆစ်ဆောင်စခန်းမှာနေတဲ့ဦးဝင်းလှိုင်ကနေရပြန်ချင်းပေမဲ့နေမြေလုံခြုံရေးပေါ်မူတည်ပြီးပြန်သည့်မပြန်သည့်ဆုံးဖြတ်ရမယ်လို့ဆိုပါတယ
်။လုံခြုံရေးသူပြန်ရတာပေါ့မလုံခြုံရေးမပြန်ဘူးလို့ပြောတယ်။ရှင်လေးကောင်းကောင်းပြန်တယ်ရှင်လေးမကောင်းဘူးပြန်ဘူးလို့ပြောတယ်။
ဆစ်ဆောင်သူတွေရဲ့စားတောက်ရေးအတွက်အစိုးရကပုံမှန်တာဝန်ယူတာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်။အရက်ဘက်နဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အထောက်အပံ့ဟာအရင်ကတော့လုံလောက်မှုရှိခဲ့ပါတယ်။ဒါပေမဲ့တချို့ဆစ်ဆောင်စကန်တွေကရေလမ်းကနေတဆင့်အချိန်ယူသွားရတာကြောင့်အဲ့ဒီလိုဝေးလံတဲ့နေရာတွေကိုတော့မိုးရင်းကာလမှာအလှရှင်တွေမလာနိုင်တာကြောင့်စားဝတ်နေရေးအခက်အခဲရှိနေပါတယ်။ဝါခုတ်တစ်ခုတ်ပြီးကိုယ့်ရဲ့စားဝတ်နေရေးကိုဖြည့်ရှင်းနေကြပေမဲ့မြေမြုံမိုင်းအန္တရာယ်ကြောင့်တောရဲကိုတိတ်မသွားလာရတာရှိတယ်လို့ပုံနာကျုံမျိုးနဲ့အထက်တင်မုံနဲ့ဆစ်ဆောင်စကန်မှာနေတဲ့ဦးတန်မြင့်ကသူ့ရဲ့အခက်အခဲကိုအခုလိုပြောပါတယ်။
ဟုတ်ကောဟုတ်ဒီကောတော့မယ်ဆိုလို့ရှိရင်လေဟိုမြေမြောင်းမိုင်းတွေကိုကြောက်နေရတာနဲ့တော်တွေကိုတိုက်မဝင်ရောက်ဘောနော်အချင်းပြေဆိုလို့ရှိရင်တော့ဥလေတို့လေးပြန်ပါပဲဆိုတော့နောက်ဖြစ်လာမယ့်ပြဿနာကိုတောင်မှကြိုးပြီးပြီးဘူးလေအဲ့ဒါကြောင့်ဥလေတို့လေးဒီလိုပဲစီဆောင်စကမ်းမှာဓာကြီးနေရောက်မလားတွေ့ကြည့်လို့တော့မရသေးဘူးလေတိုက်ရင်ကြီးကောင်းတော့ပြီဆိုလို့ရှိရင်ဥလေတို့ပြန်ပါဘောနော
်ဆစ်ဆောင်ပြည်သူတွေနေရပြန်နိုင်ရေးကတိုက်ပွဲကြောင့်ပျက်စီးခဲ့တဲ့ရွာတွေနဲ့အဲ့ဒီဒေသတွေမှာပြန်လည်လုံခြုံစားတောက်လို့မရတဲ့အခြေအနေတွေကြားယာယီပြန်သူတွေရှိပေမဲ့နီးစပ်ရာဆစ်ဆောင်စကန်ကိုသာပြန်လာရတဲ့အနေအထားတွေရှိတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC အတွင်းရေးမှူးကိုစောစောထွန်းကပြောပါတယ
်ဒီဆစ်ဆောင်တွေကသူတို့အခြေအနေတွေတို့သဘောပေါက်တယ်ပေါ့လေနော်ဒါမဲ့လည်းအစိုးရဘက်ကတော့လောလောဆယ်ချင်းဒီပြန်ပါလို့လည်းမပြောဘူးပေါ့နော်ဒီဘာမှတော့အစိုးရဘက်ကတော့ဒီဟာနဲ့ပတ်သက်ပြီးတော့သဘောထားပြတာမတွေ့ဘူးကျွန်တော်တို့
လက်ရှိအနေအထားမှာတော့ဆစ်ဆောင်ပြည်သူတွေရဲ့စားတောက်နေထိုင်ရေးဟာ ICRC နဲ့ WFP တို့လိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုကအဓိကဖြစ်နေပါတယ်။ဆစ်ဆောင်တွေနေထိုင်ရေးအတွက်အစိုးရကမိုးမကြမီကာလမှာစခန်းတွေကိုအပြီးဆောက်ပေးမယ်ပြောခဲ့ပေမဲ့အခုချိန်ထိတော့အဲ့ဒီနေရာမှာဘယ်သူမှနေလို့မရသေးဘူးလို့ဒေသခံတွေနဲ့ကုညီထောက်ပံ့ပေးနေသူတွေကပြောဆိုထားပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲတွေကြောင်းအရက်သားတေဆုံးသူဦးရေ90နီးပါးရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်ရှိနေပြီလို့ရခိုင်အရက်ဘက်အဖွဲ့တွေကပြောပါတယ်။အခုလိုတိုက်ပွဲတွေအတွင်းမှာရခိုင်ပြည်သူတွေဟာစစ်ဆောင်စခန်းတွေနဲ့နီးစပ်ရာဖုန်ကြီးကျောင်းစတင်ကျောင်းတွေနဲ့ကျေးရွာတွေမှာစုဖွဲ့ခိုလုံနေကြရပြီးအစိုးရရဲ့လုံလောက်တဲ့ကူညီထောက်ပံ့မှုနဲ့အန္တရာယ်ကင်းကင်းနေရပြန်နိုင်ရေးအတွက်ကိုမျှော်လင့်နေကြပါတယ်ရှင
်။ဒေါ်ရရှင်များရှင်ပကြသေးခင်ကပဲအစူရောဖြူးပြေဆုံးအပါဝင်လူငယ်သုံးဦးကိုငွေရစေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားယွင်းဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါမှမဟုတ်တာဟာအပြစ်မရှိသူတွေအတွက်နှစ်နာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လဲအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအတိအကတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-3255-555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။မနေ့ပြန်စနေညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့စုံစမ်းစစ်ဆေးတဲ့ကိစ္စနဲ့အောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့သမ္မတကြားမှာတော့ဖွဲ့စည်းပုံဥပဒေဆိုင်ရာအငင်းပွားမှုတွေနဲ့အခြေတင်ဖြစ်နေကြပါတယ်။ယူကရိန်းသမ္မတနဲ့အမေရိကန်သမ္မတထရမ့်တို့ဖုန်းဆက်သွယ်ပြောဆိုခဲ့တဲ့အထောက်အထားစာရွက်စာတမ်းအားလုံးကိုပေးအပ်ဖို့နဲ့ဆက်ဆက်တဲ့လူပုဂ္ဂိုလ်တွေကိုစစ်ဆေးမေးမြန်းတာကိုသမ္မတအင်ဖြူတော်ကလက်မခံပါဘူး။အုတ်ချုပ်ရည်နဲ့ဥပဒေပြူရည်မန်နိုင်နှစ်ရက်ကြာအခုလိုဖြစ်တဲ့ပြည်ပခါတွေကြောင့်သမ္မတတယောက်ရဲ့အာဏာအမေရိကန်ဖွဲ့စည်းအုတ်ချုပ်ပုံအခြေခံဥပဒေပါအပြန်အလှန်အာဏာထိန်းကျောက်မှုနဲ့အမေရိကန်ရဲ့ဒီမိုကရေစီစနစ်အပေါ်မှာပါမေးခွန်းထုတ်စရာတွေဖြစ်လာစေပါတယ်။ VOA သတင်းတောက်ဂျင်းမလုံးပေးပို့ထားတဲ့သတင်းကိုတော့မက်ခင်ဖြူထွေးပြောပြပေးပါရှင်။
သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့ဒီမိုကရက်လွှတ်တော်အမတ်တွေဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေကိုတော့သမ္မတကပြန်လည်ထုတ်နှက်ပြောဆိုနေတာပါ။
The people understand it's a scam. They're trying to win an election in 2020.
ဒါဟာတမင်လောက်ကြံတိုက်ခိုက်မှုဆိုတာလူတို့ကသိပါတယ်။ကျွန်တော်ကိုအရေးယူဖို့ကြိုးစားပြီး2020ရွေးကောက်ပွဲမှာအနိုင်ယူဖို့သူတို့လုပ်တာပါ။နှစ်နှစ်ခွဲလောက်အချိန်နေယူပြီးအကြီးအကျယ်လုပ်ခဲ့ကြတဲ့မူလရဲ့လောက်ကြံမှုမှာလဲကျွန်တော်တို့ပဲအသာစီးရခဲ့တာပါလေ။အဲ့ဒါပြီးလို့အေးအေးသိမ့်မနေလိုက်ရပါဘူး။အခုဒီကိစ္စထပ်လောက်ကြပြန်ပါပြီ
။အ ောက်လွတ်တော်ရဲ့လက်ရှိစုံစမ်းစစ်ဆေးမှုတွေဟာပါတီဆွဲနဲ့အပြစ်မရှိအပြစ်ရှာဝိုင်းမဲ့လုပ်တဲ့လုပ်ရဖြစ်တဲ့ဆိုပြီးပူပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းအိမ်မီတော်ကလွတ်တော်ထံကိုစာရေးသားပေးပို့ခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာတော့အခြေအနေကပိုးပြီးတော့အခြေတင်ဖြစ်လာခဲ့ပါတယ်။ဒီမိုကရက်လွတ်တော်အမတ်အဒမ်ရှစ်ဖ်တို့လိုပုဂ္ဂိုလ်တွေကတော့ဒီကိစ္စနောက်ဆုံးမှာမဟုတ်ဘူးလို့ပြောပါတယ်
။ The failure to produce this witness the failure to produce
တဲ့ဒီမိမစီစီကံမှုနဲ့ထောက်ထားစာရေးစာတမ်းတွေပေးရဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့ဒါကဖွဲ့စည်းပုံရအုပ်ချုပ်ရေးအာဏာနဲ့ဒဏ်သူအာဏာရှိတဲ့ကွန်ဂရက်စ်လွှတ်တော်ရဲ့လုပ်ငန်းတွေကိုအနှောက်အယှက်ပေးတဲ့လုပ်ရအဖြစ်နောက်ထပ်ခိုင်မာတဲ့သက်တည်တစ်ခုလို့မှတ်ယူနိုင်ပါတယ
်ဖလော်ရီဒါပြည်နယ်လွှတ်တော်အမတ်မက်ဂီစတိုလိုသမ္မတထရမ့်ကို၆ခံသူတွေကတော့အခုကိစ္စကိုသမ္မတဘက်ကနေတိုက်ပွဲဝင်သွားဖို့အဆင်သင့်မယ်လို့ပြောပါတယ
် What we see in this impeachmentis a kangaroo court
အခုဆောင်ရမ်းစစ်ဆေးမှုတွေကကျွန်တော်အမြင်မှာတော့တမင်ဟန်ပြလှုပ်ဆက်တစ်ခုပါထောက်လိုင်းကော်မတီဥက္ကဋ္ဌ shift ကအဖြတ်သမားလှုပ်ဆက်ခေါင်းဆောင်တယောက်လို့လုပ်နေတာပ
ါဖွဲ့စည်းပုံအခြေခံဥပဒေအရကွန်ဂရက်စ်လွှတ်တော်ဟာဆောင်ရမ်းစစ်ဆေးမှုတွေလုပ်ပြီးသမ္မတကိုတာဝန်ခံမှုရှိအောင်ထိန်းချုပ်နိုင်တဲ့လုပ်ပိုင်ခွင့်ရှိတယ်လို့ George Washington တက္ကသိုလ်က Paul Schiff Berman ကပြောပါတယ
် any abuse of power or abuse of the power of the office
ဘလို့အနာအလွဲသုံးစားမှုမျိုးကိုမဆိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမှုတွေလုပ်ပိုင်ခွင့်ရှိပါတယ်။ဒါကိုဖွဲ့စည်းပုံထဲမှာနေပြဋ္ဌာန်းထားတာမဟုတ်ပါဘူး။ဒါကနောက်ဆုံးဆုံးဖြတ်ချက်ပေးနိုင်တဲ့ကိစ္စနိုင်ငံရေးကိစ္စလည်းဖြစ်ပါတယ
်။လွတ်တော်နဲ့မပူးပေါင်းမှုသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်က1994ခုနှစ်ဝါရကဲအရှုပ်တော်ပုံကာလအတွင်းသမ္မတဟောင်းရစ်ချတ်နစ်ဆန်ယာရုကနှုတ်ထွက်ခဲ့ရတဲ့ဖြစ်ရပ်ကိုပြန်လည်ထင်ဟပ်မြင်လာစေပါတယ်။နစ်ဆန်ကိုယာရုကနှုတ်ထွက်သွားရတဲ့အထိဖြစ်အောင်အပြစ်ရှိတဲ့အကြောင်းသက်သေပြရနိုင်ခဲ့တဲ့အတန်ဖိုင်တွေကိုထုတ်ပြန်ပေးဖို့တရားရုံးချုပ်ကသမ္မတနစ်ဆန်ကိုနောက်ဆုံးအမိန့်ထုတ်ရတဲ့အထိဖြစ်ခဲ့တာလို့ဗာဂျီးနီးယားတက္ကသိုလ်ကသမိုင်းပညာရှင်ဘာဘရာအန်ဖယ်ရီကပြောပါတယ
် So presidents always push back and either the courts or the congress push equal
သမ္မတတွေကတော့အမြဲတမ်းပြန်ပြီးတော့ခုခံတာပါပဲအဲ့ဒါကိုတရားရုံးတွေဒါမှမဟုတ် congress လွှတ်တော်ကလည်းသူတို့မှန်ကန်ကြောင်းကိုပြန်ပြီးတော့ပြင်းပြင်းထန်ထန်တံပြန်လုပ်ကြတယ်လေအများအားဖြင့်တော့သမ္မတကရှုံးနေရှိတတ်ပါတယ်
ဒါပေမဲ့အခုဖြစ်ရမှာတော့ဘယ်လိုအဖြေထွက်လာမလဲဆိုတာပြောဖို့ခက်နေပါသေးတယ်။ရှင်းနှစ်ရွေးကောက်ပွဲမှာသမ္မတထရမ့်ကိုဆက်ပြီးရွေးကောက်တင်မြောက်မမြောက်မဲဆန္ဒရှင်တွေရဲ့အဆုံးအဖြတ်ကအဖြေဖြစ်သွားနိုင်တယ်လို့မစ္စတာဘာမန်ကပြောပါရယ်
။ Courts can hold the president accountable.
သမ္မတအနေနဲ့မူဝါဒရေးကိစ္စတွေမှာတာဝန်ခံမှုရှိအောင်တရားရုံးတွေကလုံနိုင်ပါတယ်။လူတူရဲ့အမှားလုံးမှုဖြစ်တဲ့အခုလိုကိစ္စမျိုးမှာလည်းဖွဲ့စည်းပုံရဆိုရင်သူ့ကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုဒါမှမဟုတ်လည်းမဲဆန္ဒအဆုံးဖြတ်ခံယူရမယ့်နည်းလမ်းတွေရှိပါတယ်။
အမေရိကန်သမိုင်းမှာတော့အခုဖြစ်ရကသမ္မတကိုအရေးယူဖို့ကြိုးစားတဲ့လေးချိန်မြောက်ဖြစ်ရဖြစ်ပြီးသမ္မတကွန်ဂရက်စ်လွှတ်တော်နဲ့အမေရိကန်ပြည်သူတွေအားလုံးကအခုချိန်မှာအာရုံထားလှုပ်ဆောင်နေကြတာလည်းဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါအမျိုးသမီးကဏ္ဍအတုတဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့2019ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုရှင်တွေကတော့
The Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to
သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာပြည်လူဦးရေရဲ့ထက်ဝက်ကျော်ကိုကိုစားပြုတဲ့အမျိုးသမီးဒူဟာနိုင်ငံရဲ့အရေးပါတဲ့အဆုံးဖြတ်ပေးနိုင်တဲ့အဆင့်ဒီမှာပါဝင်နိုင်မှုအားနဲ့နေသေးတယ်လို့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟိုဦးဆောင်ကော်မတီဝင်မီစုပွင့်ကတုံ့တက်လိုက်ပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့နိုင်ငံရဲ့ဖွံ့ဖြိုးရေးမှာအဟန့်တားဖြစ်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးနောက်ငြိမ်းချမ်းရေးခီးစဉ်ရဲ့လက်ရှိအခြေအနေအမျိုးသမီးတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့များနဲ့ UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဝင်တဦးဖြစ်တဲ့မီစုပွင့်ကိုဒေါခင်စိုးဝင်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my
မီစုပွင့်ကဒီ ABSDF လို့ခေါ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဘိုးဦးဆောင်ကော်မတီဝင်တယောက်ပေါ့နော်။ဒီတော့ဒီ ABSDF ကိုကိုးစားပြုပြီးတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကိုယ်တိုင်ကိုကြထက်ထက်ဝင်ပါဝင်ဆောင်ရွက်နေရတယ်ဆိုတော့ဟိုအခုအချိန်နေအထိပေါ့နော်။ခံမှန်းလို့ရသလောက်ဒီအစိုးရရဲ့တပ်မတော်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကြားမှာယုံကြည်မှုတည်ဆောက်လို့ရနေပြီလို့ယူဆနိုင်ပါပြီလား။
ပြောရမယ်ဆိုရင်တော့ယုံကြည်မှုတည်ဆောက်နေစေလို့ပဲပြောလို့ရမယ်။ဘာဖြစ်လို့လဲဆိုတော့စကားပြောဖို့ပြောဖက်တွေဖြစ်လာကြတယ်။ဥပမာဆွေးနွေးပွဲထဲမှာပါနေတဲ့လူတွေကြတော့ဥပမာဒီ UPDJC လို့မှာပါနေတဲ့အဲဒီအစိုးရလွတ်တော်တမတော်ထရေကူစလေတွေပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့စည်းကူစလေတွေပေါ့နော်ပြီးတော့နိုင်ငံရေးပါတီအစုအဖွဲ့ကူစလေတွေသူတို့တွေကြားမှာကြတော့ပြောလို့ဆိုလို့ရတယ်ငင်းလို့ခုံလို့လည်းရတယ်။စီဝေးထဲမှာညင်းပြီးရင်လည်းအပြစ်မှာပြန်ထွက်ပြီးတော့ကော်ဖီတောက်ရင်ညင်းကြမယ်။တခြားနီလန်းနေနဲ့သူတို့တွေ့ပြီးဆုံပြီးပြောလို့ဆိုလို့ညင်းလို့ရတယ်ဒါပေမဲ့ဒီဟိုမူဝါဒတွေကိုကင်ထားတဲ့ဒီအနောက်ကတာဝန်ရှိတဲ့ဟိုဒူတွေအဲမှာကြတော့ယုံကြည်မှုကအလောက်မရဘူးအော်မရှိနေသေးဘူးပေါ့ဘာလဲဆိုဆွေးနွေးပွဲတွေမှာလည်းသူတို့ကပါမနေဘူးနောက်အပေါ်ကပေးတဲ့မူဝါဒတွေအတိုင်းပဲဟိုကင်ပြီးတော့ဆွေးနွေးရတာတွေရှိတယ်ဆိုတော့ဒီအစည်းအဝေးကမ်းထဲမှာဟိုနားလေလို့တစ်ဖက်ဆိုလိုချင်တာကတစ်ဖက်ကနားလေလို့သဘောတူချင်တာမှကိုယ်ပဲတူပဲပြန်တယ်ပြီးတွားရတဲ့အချိန်မျိုးတွေမှာဆိုလို့ရှင်ဥမာတက်မတော်ဖက်ကဆိုလဲတူကင်ထားတဲ့တူမူနဲ့အဲပြန်တိုင်းပြီးတော့မှဒီဘက်ကလိုလားချက်တွေကိုအဲပယ်ချတာမျိုးတွေဖြစ်လာတာတွေရှိရယ်ဆိုတော့အဲအစအနေပြန်တွားနေရတာပေါ့
သတင်းမီဒီယာသမားတယောက်အနေနဲ့ကျွန်မအပြင်ပန်းအနေကြည့်ပြီးတော့ဟိုတုံ့တက်တဲ့အခါမှာတော့ဒီနေပြည်တော်အစိုးရကနေပြီးတော့ဟိုတာဝန်ပေးအပ်ထားတဲ့ပုံကိုယ်တွေကိုယ်တိုင်ကရောဒီငင်းချမ်းရေးလုပ်ငန်းစဉ်တို့ဘာလို့ဟိုပိုင်ပိုင်နိုင်နိုင်သိရလားထဲထဲဝင်ဝင်နားလည်ရလားဆိုတာမျိုးပေါ့လေအဲ့ဒါမျိုးဟိုစိတ်ထဲမှာအပြင်ကနေကြည့်တဲ့အခါကျတော့ဥမာဆိုလို့ရှိရင်ဒီငင်းချမ်းရေးနဲ့ပတ်သက်ပြီးတာဝန်ပေးထားတဲ့လူကဒီလိုနေပယ်မှာသူသိရလားနားလည်ရလားဆိုတာပေါ့သူ့ရဲ့အားနည်းချက်တွေရှိနိုင်သလားပေါ့နော်နားလည်မှုနည်းနည်းလိုနေရလို့ထင်တယ်လေအဲ့တော့မီစုပွင့်ကတော့ထက်ထက်ဝင်ဝင်ပါတဲ့လူတယောက်အနေနဲ့ဘလို့သုံးသပ်လို့ရလဲလူမှန်နေရာမှန်ဖြစ်ကြလားပေါ့နော
်လက်လောမှာကြတော့ကျမတို့ကဒီအစိုးရဘက်မှဆိုရင်တော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေရဲ့သဘောတဘာဝကိုနားလည်တဲ့ကိုယ်စားလှယ်တွေဟိုတော့ရှားပါတယ်ပေါ့ဗျာဖြစ်လို့လဲဆိုတော့ခက်ဆက်ဆက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေနဲ့ဒီအပြစ်ခက်ရက်ဆဲကြီးတွေဆွေးနွေးကြတယ်ဆိုရင်လည်းစကားပြောကြတယ်ဆိုရင်လည်းတက်မတော်နဲ့ပဲပြောတယ်ဆိုတော့တက်မတော်ကိုယ်စားလှယ်တွေနဲ့ပဲပြောခဲ့တာတွေရှိတယ်အဲ့ဒီအပေါ်မှာဒီတိုင်းရင်းသားအဖွဲ့အစည်းတွေကဘာကိုဆိုလိုရင်ပါသူကသူတို့တကယ်လို့နားပါဖြစ်တယ်သူကဘလူးစကလုံးမျိုးဆိုရင်သူတို့လက်မခံဘူးသူတို့တဘောမကြဘူးစိတ်တိုင်းမကြဘူးဆိုတာတွေကအစတမတော်ဖက်ကတော့အဲ့ဒီတိုင်းသားတွေအကဲဆက်တဲ့အခြေအနေစကလုံးတွေအိဗယ်ဖွင့်ဆိုချက်တွေအကုန်လုံးနားလည်ပေမဲ့ဒီအစိုးရဘက်မှာကြတော့အခုမှစပြီးပြန်ပြီးတော့လေ့လာရတာတွေသင်ယူရတဲ့အခြေအနေတွေတော့ဖြစ်တယ်အဲအဲ့ဒီအပိုင်းတစ်ခုတော့ရှိရပါနောက်တစ်ခုကလည်းဒါကဒီငင်းငိုင်းရေးကိစ္စကလက်နက်ကိုင်ပြဿနာပေါ့လက်နက်ကင်ဒီစစ်ပွဲတွေရဲ့ပြဿနာထိကိုဖြေရှင်းဖို့ဖြေရှာဖို့ပေါ့နော်လက်နက်ကင်ပဋိပက္ခတွေချုပ်ငြိမ်းဖို့လုပ်တဲ့နေရာလုံဆောင်ရတဲ့ကိစ္စဖြစ်တဲ့ခါကျတော့လက်နက်ကင်အဖွဲ့အစည်းတွေပေါ့တိုင်းနာလက်နက်ကင်တွေနဲ့တပ်မတော်ရဲ့တဘောထားကိုကိုအခြေခံပြီးကြည့်ပြီးတော့ထိမ့်ညှိပြီးတော့တွားနေရတဲ့ရိုးကနေပဲအဲ့ဒီ position အဲ့ဒီအခြေအနေကနေပဲအစိုးရကထိမ့်ပြီးတော့တွားနေတဲ့ပုံစံမျိုးလည်းရှိနေပါတယ်လက်ရှိမှာတော့
အခုတချို့တွေကြတော့ပေါ့နော်ဒီလိုအစည်းအဝေးတွေလုပ်တဲ့အခါတိုင်းမှာတကယ်ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်လို့လုပ်ပိုင်ခွင့်မရှိတဲ့လူတွေလာပြီးတက်တဲ့အခါကျတော့ဒီမှာပြတ်မသွားဘဲနဲ့တခါဒါကိုထပ်ပြီးတော့အထက်လူကြီးကိုတင်ပြပါမယ်ဆိုအဲ့ဒီနီးနယ်ပဲအစည်းအဝေးတွေလှုပ်လာခဲ့တဲ့အခါကျတော့ဟိုမကြတဲ့ဘဲနဲ့အချိန်ကြီးပိုကြနေတယ်ဆိုပြီးတော့သုံးသပ်တဲ့အတန်းကြီးလည်းကြားရတယ်လေ
ဟုတ်ဟုတ်ကဲ့တကယ်ဒီ NCA ရန်ရားထဲမှာကြတော့ဒီအမြင့်ဆုံးပေါ့နော်အဲဥဆောင်ဆုံးဖြတ်နိုင်တဲ့ body အနေနဲ့ JICM ပေါ့နော်ဒါအဲဒီ JICM ဆိုတော့ဒါအဓိကအဲ့ဒီမှာတော့ဒီအစိုးရနဲ့တက်မတော်ပေါ့အဲ့ဒါရဲ့တိုင်းနာလက်နက်ကိုင်ရန်နဲ့ဖွဲ့ပဲပါတယ်တော့တခုခုတစ်ဆုမှုတွေဖြစ်ပြီဆိုရင်အဲ့ဒီမှာတွားပြီးသဘောထားယူရတာလည်းရှိရဒါပေမဲ့လည်းဒီရန်ရားတွေနဲ့ပတ်သက်ပြီးတော့ဒီ NCA စာချုပ်ဟိုလက်မှတ်ထိုးပြီးတော့ဖြတ်တန်းလာတဲ့ဒီကာလတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင်တော့စကလေးကလည်းဒီအလုံးမပါဝင်ခဲ့တဲ့အတွက်ဒီအားနည်းချက်ကြီးကထောက်ပြကြတခုဖြစ်ခဲ့တာရယ်နောက်တကယ်လက်တွေ့လျှောက်လာကြတဲ့အချိန်မှာလည်းခုနကလိုစာချုပ်ပေါ်အခြေခံပြီးတော့အိဗယ်ဖွင့်ဆိုချက်တွေပြန်ပြီးတော့ဟိုမတူညီဘဲနဲ့ပြန်ပြီးအငင်းပွားနေရတဲ့အချိန်တည်းကတော့ဟိုပြန်များသွားတာပေါ့နောက်တစ်ခုကအဓိကပြဿနာကတော့အစကလေးကနေသဘောထားမတိုက်ဆိုင်တဲ့ဟာတွေကိုဟိုအဆုံးအထိဆက်မဆွေးနွေးဘဲနဲ့ဒါကတော့နောက်မှဆွေးနွေးမယ်ဆိုပြီးတော့အားလုံးသဘောတူနိုင်တဲ့စကလုံးကိုယူထားလိုက်ပြီးတော့အဲ့ဒီထဲနောက်တစ်ဆင့်သွားမယ်သဘောမတူနိုင်တော့မယ်အဆင့်ကိုရှောင်ပြီးတော့သွားခဲ့တဲ့ဟာတွေကလက်တွေ့ဆွေးနွေးပွဲမှာကြတော့အဲ့ဒီအချက်လက်တွေကပြန်ပြီးပေါ်လာပြီးတော့အဲ့ဒီဟာတွေကိုအစအနေပြန်ဆွေးနွေးရတဲ့ပုံစံမျိုးတော့ဖြစ်သွားတာပေါ့နော်အဲဒါပေမဲ့လည်း NCA လက်မှတ်ထိုးထားတဲ့ဒီတိုင်းနာလန်ကိုင်ခွဲစည်းတွေကတော့ခုလိုရှုပ်ထွေးမှုတွေဖြစ်နေတော့ညာလဲ NCA ကိုအခြေခံတဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေကိုဟိုအောင်မြင်အောင်ဆက်လုပ်သွားဖို့တော့အစွမ်းကုန်နီးလန်းနေရှာပြီးအားထုတ်နေကြတာတော့ရှိတယ်ပြီးတော့မှဒီ NCA အပေါ်မှာပဲရက်တည်သွားမယ် NCA လမ်းကြောင်းကနေတွေ့ဖယ်မသွားဘူးဆိုရဲဂတိကိုယ့်အမျိုးတွေလည်းပေးကြတယ်ဆိုတော့ဒီလမ်းကြောင်းကနေပဲနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်ပြီးအားကောင်းအောင်လုပ်ဖို့ဆိုရဲဟိုလမ်းဟိုပုံစံမျိုးကတော့ပိုဖြစ်သွားမယ်လို့ပဲကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီငင်းရည်လုပ်ငန်းစဉ်မှာဒီဟိုအမျိုးသမီးတွေရဲ့အတန်များနည်းနေသလားလို့ပေါ့နော်ဥပမာဆိုလို့ရှိရင်ဒီတည်တလောက်ကဒီရခိုင်ဘက်ကဆိုလို့ရှိရင်ဒေါမြရာဇာလင်းရဲ့ဒီသမီးကတော့ဒီ ABSCF ကဲကိုစလေအနေနဲ့ပါတာပေါ့နော
်အဲ့ဒီဟာကလည်းဟိုဒီတိုင်းလက်နက်ကင်အဖွဲ့စည်းတွေရဲ့သဘောတပါဝါအရာပေါ့နော်အဲ့ဒီမူဝါဒတွေဆုံးဖြတ်ချက်ချခွင့်ရှိတဲ့နေရာတွေမှာအမျိုးသမီးတွေကိုထည့်သွင်းတဲ့ policy တွေလည်းမရှိထားခဲ့တဲ့အပေါ်မှာဒီတိုင်းနာလည်းကင်အဖွဲ့စည်းတွေမှာကြည့်လိုက်ရင်အမျိုးသမီးတွေဆိုရင်ဘိုးကော်မတီအဲတယောက်စားနှစ်ယောက်စားပြီးရင်အရန်ဘိုးကော်မတီဝင်လောက်အဆင့်နေနဲ့ပဲထည့်ထားကြတာများတယ်အဲ့ဒီခါကျတော့တကယ်လက်တွေ့မှာဒီလိုနိုင်ငံရေးဆွေးနွေးပွဲတွေကိုပေါ်ဆောင်ပေးမဲ့ငင်းငင်းရေးဖြစ်စဉ်ပေါ်လာတဲ့အချိန်မှာကျတော့ကိုယ်စားလှယ်တွေပေးတဲ့အခါမှာလိုလိုနေရင်းနဲ့အမျိုးသမီးတွေကမပါလာတော့ဘူးပေါ့နော်အမျိုးသမီးတွေမပါဝင်ခြင်းအားဖြင့်ဒီငင်းငင်းရေးဖြစ်စဉ်ပေါ်ဒီနိုင်ငံရေးဆွေးနွေးပွဲတွေရဲ့ဒီပြည်ထောင်စုသဘောတူညီချက်အစိတ်အပိုင်းတွေရဲ့အဲတရားဝင်မှုပေါ့နော်အားကောင်းမှုကိုစားပြုမှုတွေကအားနည်းမယ်ဘာဖြစ်လဲဆိုတော့ဒီအမျိုးသမီးလူဦးရေထက်ဝက်ကျော်ရဲ့ကိုစားပြုမှုတွေအပန်တွေမပါတဲ့ဒီဆုံးဖြတ်ချက်တွေသဘောထားတွေကလက်တွေ့အကောင့်ထဲပေါ်တဲ့အချိန်မှာလဲဒီအမျိုးသမီးတွေရဲ့ပါဝင်မှုအားပေးမှုထောက်ခံမှုတွေမရရှိဘူးဆိုရင်ဒါရေရှည်တည်တံ့ခိုင်မြဲတဲ့အဲဟိုဟာသဘောတူညီချက်တွေဖြစ်မှာမဟုတ်ဘူးဆိုတော့အမြင်နဲ့ချင်းကပ်ကြတဲ့အခါကျတော့အခုအချိန်မှာကျတော့ဒီတက်တွေကနေပြီးတော့ဟိုသူတို့အင်အားကောင်းနေဆိုတာကိုသူတို့တစ်ခွက်ချင်းစီရဲ့အင်အားတွေပြတဲ့အချိန်တွေပေါ့နော်ဥပမာဒီတက်မတော်ဆိုရင်လည်းသူရဲ့အရေးကြီးတဲ့နေ့ထူနေ့မြတ်တွေပြီးရင်ဒိုင်းနာလန်ကင်အဖွဲ့အစည်းတွေမှာလည်းသူတို့ရဲ့အထိမ်းအမှတ်နေ့တွေပါတယ်ဆိုရင်တက်အင်အားတွေလက်နဲ့အင်အားတွေနဲ့သူအမျိုးသမီးစစ်တီအင်အားတွေပေါ့လေထုတ်ပြီးတော့ပြလာတာမျိုးတွေတော့ရှိတာပေါ့အရင်တုန်းကတော့ရှောက်ကျမတို့လည်းတိုင်းသားလက်နက်ကင်ဖွဲ့စည်းတွေမှာနေခဲ့တာပဲတိုက်ခိုက်ရေးအင်အားတွေမှာဆိုအမျိုးသမီးတွေကိုမတွေ့ဘူးခေါင်းဆောင်မှုအပိုင်းတွေမှာလည်းမတွေ့ဘူးတက်မှုအပိုင်းတွေမှာဆိုလည်းအမျိုးသမီးတွေကိုမတွေ့ခဲ့ဘူးပေါ့နော်ဒါပေမဲ့ဒီနောက်ပိုင်းမှာကျတော့အမျိုးသမီးတွေကိုမထည့်ရင်ဟိုဟိုဟာပေါ့ဒီနိုင်ငံတကာရဲ့ထောက်ခံမှုတွေရောအဲဒီလူထုရဲ့အမြင်တွေရောမေးခွန်းထုတ်လာတာတွေရောအဲရှိလာတဲ့အခါကျတော့အမျိုးသမီးတွေကိုဒီလိုစိတ်အင်အားတွေပြတဲ့အချိန်မှာသူတို့အဖွဲ့အစည်းတစ်ခုချင်းစီရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုပြဖို့လိုအပ်လာတဲ့အချိန်မှာကြီးကတော့ထုတ်သုံးလာကြတာတွေတော့ရှိတယ်တိုးတော့လဲတကယ်တမ်းဒီမူဝါဒတွေဆုံးဖြတ်နိုင်တဲ့ policy ချမှတ်နိုင်တဲ့အဆင့်တွေမှာရောက်ဖို့ကြတော့တေချာလူကိုယ်ကလေးအဖွဲ့စည်းလိုက်မူဝါဒတွေမချမှတ်ထားတဲ့အခါမှာအဲအမျိုးသမီးတွေပါဝင်လာနိုင်ဖို့ကတော့အားအနေနေပြီးတာပေါ့ Cause it only serves to make me more determined
to achieve my final goal ဒေါခင်ဆိုဝင်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာပါရှင်အခုဆက်ပြီးတော့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်မှာနားဆင်ရမှာကတော့ Brigham Young တက္ကသိုလ်မှာတက်ရောက်ပညာသင်ကြားနေတဲ့မက်ခင်ဆိုဝင်းပြေကိုသူ့ရဲ့ပညာသင်ကြားရေးအတွေ့အကြုံတွေအကြောင်းကိုအောင်အောင်ကဆက်သွယ်တင်ပြထားတာနားဆင်ပါရှင်
မက်ကင်ဆိုဝင်းပြေကအမေရိကကိုဘယ်တော့မှရောက်တာလဲနောက်ကျောင်းဗမာတက်နေလဲဆိုတော့အရင်စပြောပြပြရလား
ဟုတ်ကဲ့ဟုတ်ညီမအခုဒီဟာကတော့ဒုတိယအကြိမ်အမေရိကလာခြင်းပေါ့နော်ပထမအကြိမ်က2015 ဒီ2019မှာဆိုတော့ပြောမှာညီမဆက်တက်ခဲ့ပါတယ်ပြီးတော့ရန်ကုန်ပြန်သွားပြီးဒီတိုင်းကိုသေချာဟိုဒီတိုင်းမှာတကယ်ပဲကွာဘဝကိုနှိမ့်ယောက်ချင်တာမနှိမ့်ယောက်ချင်တာဆိုတော့စဉ်းစားကြတော့ခဏ break ယူလိုက်မယ်ဆိုပြီးရန်ကုန်ပြန်သွားသေးတယ်2019 July မှာပြီးတော့အခု2018ကိုညီမဒီဘက်ကိုပြန်လာတယ်ယူတာဒီနဲ့ Solid City ကကျောင်းနာမည်က Brigham Young University ပ
ါအခုကြတော့ဘာသာရက်ကိုလေ့လာနေလဲ
အခုကညီမဟိုအမှုစေဝါဒီတာနဲ့ပုံမပေတာလေလာနေပါရဲ့ရှင်
။အော်ဆိုတော့အဲ့ဒီဘာသာရက်ကဘယ်လိုနေရာတွေမှာအသုံးချမလဲ
။အဓိကဒါပြောချင်တာအဓိကနှစ်လိုင်းရှိရပေါ့နော်။အဲသူတို့တွေပြောတဲ့ဟိုအရယ်ပါလေစင်းစွဲအောင်တာဝါ IV Tower ဆိုတာကတော့ Academia ပေါ့။တက်တူတွေမှာညီမတို့ဘာမောက္ခတွေပါလေစာပြန်သင်တဲ့ဘာမောက္ခတွေလုပ်နိုင်မှရှိရဲ။နောက်ပြီးတော့ဟို Industry ကိုသွားလို့ရတယ်။ Industry ဆိုတဲ့ဟာ Pharmaceutical Industry ဟိုဆေးဝါးထုတ်လုပ်တဲ့ဟာဆေးဝါးစမ်းသပ်တဲ့ဟာအဘိုဟဲလ်ကဲဘာမှဆိုလို့ရှိရင် diagnosis ဘက်ဒီလောက်တာပေါ့နော် face စစ်တဲ့ဟာတွေ DNA စစ်တဲ့ဟာတွေညီမလေးကမှဆိုလို့ရှိရင်တော့ဟိုအခုလောလောဆယ်ဖြစ်နေတဲ့ဟိုကြားနေတဲ့ဟာလေးတွေနဲ့သူ DNA စစ်တဲ့ဟာနဲ့ဆိုတာသူတို့တော်တော်ရေးနေကြီးရှိရပါပေါ့နော်ညီမဒါတွေတော်တော်များများလောက်ရပါတယ်နောက်ဟို translational science ဆိုတာကြတော့ဟိုဒီသိပ္ပံပညာရဲ့မှာဥပမာစီးတို့သွေးတို့ဈေးအစ်စ်တွေထွက်ပြီဆိုလို့ရှိရင်ဒီဟာကိုဒီဆေးဘက်ဒီမှာဒီလူတွေအတွက်ပြန်ပြီးတော့ဘယ်လိုနေရာမျိုးတွေမှာအသုံးပြုမယ်ဘယ်လိုဟာတွေအသုံးပြုမယ်ဆိုတဲ့ဟာတွေကို mediate လုပ်ပေးတာပေါ့နော်ခလဲမှာရှားကန်ရှင်းပြပေးတဲ့နေရာတွေမှာလည်းအဲ့လိုမျိုးတွေလည်းလုပ်လို့ရပါတယ
်ဆိုတော့အရင်တစ်ခေါက်လာတဲ့တုန်းကကျတော့လေ master ပဲဆိုတော့အခုဟာကျတော့ဘာအတွက်လဲ
ဟုတ်ကဲ့ master အနေနဲ့ပြန်လာလိုက်တယ်ဘာလို့လဲဆိုတော့ဟို PhD ဆိုလို့ရှိရင်သူကဟို stipend ရတယ်ပေါ့နော် stipend ပေးတယ်ပြန်ပေးရဆိုတဲ့ခါကျတော့သူကအဲ့ဒီဟာအတွက်ကိုတော့ဒီမှာနေနေနဲ့ရှောက်တဲ့ဟာဆိုလို့ရှိရင်သူကနည်းနည်းပို့ပြီးတော့လွယ်တယ်ပေါ့နော်ဒီတစ်ခါတော့ဟိုသူကဒါလေးနေတာပါတယ်ဘုံမသေးတာအခုမှဒီတစ်ခေါက်မှဟိုအစ်စ်တင်ရတာပါရှင
်ဘာကြောင့်အမေရိကမှာကျောင်းတက်ဖို့ရွေးချယ်လိုက်တာလဲ
အော်ညီမစဉ်းစားရင်ညီမ undergrad ကဘွဲ့ဂျိုဟာစင်ကာပူမှာတက်ခဲ့တာလေဘွဲ့ဂျိုဟာစင်ကာပူမှာတက်ခဲ့တာဆိုတော့ပြီးတော့ညီမစဉ်းစားတာဟိုပွားမယ်ဆိုရင်ဒီထက်တဲ့ thing ကိုတက်မယ်ဆိုရင်အဲ့တုန်းကအဲ့ချက်တုန်းကဟိုစင်ကာပူမှာ master မရှိဘူး PhD ရတန်းရှိတယ်။တန်းရှိရဆိုတော့ PhD ကြရတယ်သူတို့ကဟိုနိုင်ငံတိုင်းဖြစ်ရင်တော့နည်းနည်းတော့ဟိုဖြစ်တာပေါ့နော်အချိန်မီပို့သေးတာပေါ့။ဆိုတော့ညီမကတခြားနိုင်ငံကိုသွားရမယ်ဆိုရင်ဟို US တောင်မှဟို Australia ကိုညီမစဉ်းစားပါတယ်။စဉ်းစားတော့US ဆိုလည်းပထမတန်းနှစ်လျှောက်တာတနှစ်လျှောက်တာအချိန်မီမမီလိုက်ဘူး။ဘာလို့လဲဆိုတော့ညီမစင်ကာပူကအဲ့ဟိုဘွဲ့ဂျူအမှတ်ဒီနဲ့ဆိုတော့ဟိုရတာနဲ့အမှတ်ထွက်တဲ့ဟာနဲ့တိတ်အစင်မကြည့်လိုက်လို့အချိန်တိတ်မကြိုက်လိုက်လို့ပထမတစ်နှစ်ပြီးလိုက်မမီလိုက်ဘူးအကြောင်းကိုရှင်းသွားရတာ2013ပါ2013မမီလိုက်တော့ညီမ2014မှာတစ်ခါပြန်လျှောက်တယ်2015ဝင်ဖို့တော့ပို့အဲ2015ဝင်ဖို့တော့ပြန်လျှောက်တော့ Australia မှာလည်းရတယ် US မှာလည်းရတယ် Australia ကိုသွားပြီးတော့မှ US ကဟာရတယ်ဆိုတော့ Australia အကြောင်းကိုအဲ့တော့ရောက်ပြီးနောက်တစ်ရက်မှာလည်းဟိုထွက်ပြီးတော့ဒီ US ကိုပြန်လာတာဒါပေမဲ့ညောစိတ်ထဲမှာ US မှာကျတော့နည်းနည်းပို့ပြီးတော့ပေါ့နော်ဒါပြီးရင်သွားရမယ်အလုံးလျှောက်ရတဲ့ဟာတွေပါတယ်ကြာ US ဆိုနည်းနည်း option ပို့များမယ်ပေါ့နော်ရွေးချယ်စရာပို့များမယ်လို့ထင်လို့ပ
ါဆိုတော့ဒီတက်ရမယ့်ကြောင်းကြတော့ကိုကဘယ်လိုရွေးလဲ
အာနှစ်တင်လုံးပေါ့ US News and Report ဆိုတဲ့ website ရှိတယ်အာအဲ့ဒီကသွားပြီးတော့အမှညောလိုချင်တဲ့ဘာသာရပ်ကိုရွေးပြီးတော့ ranking တွေတစ်ခါပြန်ကြည့်တယ်ရွေးရတဲ့အခါညီမပထမတိုင်းတော့ဆိုတော့ပြောရတဲ့အချိန်တော့ညီမတိတ်မသိလိုက်ဘူးမသိတော့ဆိုညီမ US မရောက်ဘူးလေညီမဘူးဆိုတော့ညီမဟိုဘာလို့ဒီဒေတာဝင်ကြီးကိုကြည့်ရကြည့်တယ်ဒါပေမဲ့ဘယ်လိုမျိုးဟိုရှယ်ဟိုဘယ်လိုမျိုးစိတ်ထဲမှာမြင်ကြည့်ရမလဲညီမမသိဘူးပေါ့နော်အဲအဲဒါပေမဲ့ဆိုတော့ပြောမှာနေတဲ့အချိန်မှာတော့ဆိုရင်တော့ပထမတစ်နှစ်ကညီမစာစံနေနေတယ်ညီမဝင်ပွဲအကူနဲ့နေတော့ကားမရှိရင်အစင်မကြည့်ဘူးဆိုတဲ့ဟာလေးအဲ့လိုမျိုးတော့တွေ့ရတာပေါ့နော်နောက်ပြီးတော့ဒုတိယတစ်နှစ်မှာမျိုးရဲမှနေတော့အစင်တော့ကြည့်ပါတယ်ဒါပေမဲ့အဲ့လိုဟိုဖျော်ရည်မျိုးလဲကြတယ်အဲ့လိုညီမစင်ကာပူကလာတာဆိုတဲ့ခါကျညီမတမန်ချင်းချင်းစိတ်ဟိုဥစားဟိုစိတ်ချတဲ့ဟာလေးပေါ့လုံးလုံးညုံအေးစေးစေးလေးနေချင်တဲ့ဟာလေးတော့ညီမစိတ်အစင်မကြည့်ဘူးစိတ်ထဲမှာစိတ်တိုင်းစိတ်မကြောက်ဘူးဆိုပြီးတော့အဲ့ဒါနဲ့ပြန်သွားတယ်ပြန်သွားပြီးဒီတစ်ခါပြန်လာတယ်ဆိုတဲ့ခါကျတော့အော်ဟိုဒီခါပြန်လာရဆိုလို့ကျန်တာကအေးစေးစေးပါညီမတို့ဒီလောက်ရတဲ့ဟာတွေကလေလက်ထက်မှာလောက်ရတဲ့ဟာတွေကညာ7နှစ်7နှစ်တခြားဒီ20နှစ်ဒီအထိလည်းဝင်ပြီးလောက်ရတဲ့ဟာတွေရှိတယ်။အော်မိန်းကလေးတယောက်တည်းနဲ့ဒီနိုင်ငံသားမှာကိုတယောက်တည်းကိုရက်တည်ဖို့ဆိုလို့ရှိရင်ကဟိုကားလည်းမရှိဘူးပေါ့နော်ညီမကားလည်းမရှိဘူးဆိုတော့အဲ့လိုလုံးလုံးညုံညုံအေးစေးစေးရှိတဲ့နေရာမျိုးမှာလည်းနေချင်တယ်ပေါ့။အော်ဒီ Solid City ကတော့အေးချမ်းတယ်ဆိုတဲ့နေရာမှာပါတယ်ပေါ့နော်။ US ကအခုအဲ့ဒီ
ဟိုအလုံးစုံသုံးမျိုးတွေထဲမှာညီမတို့ဒီဘရင်ဟမ်ယန်ယူနီဗာစီတီရှိရဲ့မျိုးကလည်းဒီပို့ဖို့ပေါ့နော်ပို့ဖို့မျိုးကလည်းနံပါတ်1ရှိတယ်ပေါ့အဲအဲ့ဒီဟာတွေအကုန်လုံးကညီမ website တွေ website တွေကလည်းသွားသွားကြည့်ပြီးတော့ပြန်လာတာပါသိရှိရင်ဒါမျိုးတက်မယ်ဆိုတော့၄နှစ်ဆိုတော့ဒီကိုအချိန်ဒီလောက်အပိုင်းခြားတစ်ခုကိုကိုကရင်းနှီးမြှုပ်နှံမှာဆိုလို့ရှိရင်ကအေးဆေးဆေးစိတ်ချမ်းသာတဲ့နေရာပါပဲနေချင်တယ်ပေါ့အဲ့လိုမျိုးဟုတ်
ဆိုတော့အခုဒါဟိုမြန်မာပြည်မှာလည်းကြောင်းတက်ခဲ့တယ်။နောက်စင်ကာပူမှာလည်းကြောင်းတက်ခဲ့တယ်ပေါ့။အခုအမေရိကန်မှာလည်းလာပြီးတော့ပညာသင်ကြားနေတယ်ဆိုတော့ဟိုဒီလိုပညာသင်ကြားတဲ့ခါမှာဥမာအမေရိကန်ရဲ့ပညာရေးစနစ်ကဘာတွေကွာခြားလဲ။သူတို့ရဲ့သင်ပုံသင်နည်းတွေပေါ့လေ
။အော်သင်ပုံသင်နည်းကဟိုကွာတယ်ရှင်။ကွာတယ်ဆိုတော့ဆော်လန်ပြားမှာလည်းတစ်မျိုးသင်တယ်။အခုဒီရောက်တော့လည်းညီမတစ်မျိုးပြန်ပြီးတော့သင်တဲ့စနစ်ကတော့ဟိုတက်ကတူလိုက်တက်ကတူလိုက်တော့နည်းနည်းတော့ကွာတယ်။ဆရာတွေသင်တဲ့ပုံစံသူတို့ရဲ့စတက်စတိုင်လည်းမတူဘူးပေါ့နော်အညီမစိတ်ထဲမှာတော့မြန်မာနိုင်ငံမှာညီမဟိုဟာဖာမစီကိုညီမတလားလောက်တက်လိုက်ပြီးဟိုဟာဒီစင်ကာပူမသွားခင်ပါလေစင်ကာပူမသွားခင်မှာဖာမစီတက်လိုက်တော့သင်တဲ့ဟာနဲ့နောက်အဲစင်ကာပူရောက်တဲ့ဟာနဲ့မှလည်းကွာသွားတယ်အခြေခံဟာလေးတွေကဆိုဆရာမအခြေမှာဒီဟာကဒီလိုဖြစ်သွားတယ်ဆိုအင်္ဂလိပ်စာတွေနဲ့တိတ်ချာဘာမှတိတ်မရှင်းပြရဘူးဘာမှတိတ်မရှင်းပြရဘူးနဲ့အဲ့လိုပဲဟိုဒါကဒါဖြစ်သွားတယ်ဆိုတော့နောက်ကဒီအင်္ဂလိပ်စာလုံးကဘာလဲဆိုတာကိုလည်းဟို dictionary လိုက်ကြည့်နေရမှာပုံစံဖြစ်တာပေါ့နော် dictionary ကြည့်ရလဲတချို့ dictionary ကပါမယ်တချို့ဟာကြီးကြတယ်မပါဘူးဆိုတာရှိတယ်အော်အဲ့ဒါမျိုးကြောင့်လည်းဘာပြောနေမှန်းတော့မသိဘူးပေါ့နော်အဲ့လိုပဲအချိန်တန်လို့ရှိရင်အကုန်လုံးကတော့ဟိုစာအဲ့လိုမျိုးဒီကနေဒီကနေဒီဒီကြက်ပြီးဖြေရင်တော့အောင်ဝမ်းမယ်ဆိုတဲ့ဟာနဲ့ပဲအဲ့လိုပဲအောင်ဝမ်းကြမှာပဲလေဟိုစင်ကာပူရောက်တဲ့ခါကျတော့မှဩဒီစာဒီစာကိုပဲစင်ကာပူမှာပြန်သင်တာသူတို့ကအချိန်ယူပြီးပေးထကြဟိုရှင်းပြပါလားဆိုတဲ့ဟာအဲ့တော့သိရတယ်ပေါ့နော်ဟောဒါကြတော့အကောင့်လိုက်တာဆိုပြီးတော့တစ်ခါဖြစ်ပြီးတော့စင်ကာပူကနေပြီးတော့ဟိုဒီဖလာဒန်ဖီယာရောက်တော့မှာဆယ်ရောက်ပြန်တဲ့ခါကျတော့လည်းငါကတစ်ခါပြောင်းသွားပြန်ဟောစာတင်နဲ့ဟိုလုံးကမတူဘူးပေါ့နော်ပေးရတဲ့စာရဲ့ဟိုဝင်ကမတူဘူးဝင်ငါးစားလောက်တော့ပိုกว่า
သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်အောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
် The Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to James Peebles.
ဆူရင်တော်ဝင်သိပ္ပံက2019ခုနှစ်အတွက်ယူပဝေဒနိုဘယ်ဆုကိုစကြဝဠာအဆိုင်ရာ theory ကိုဖော်ထုတ်ခဲ့တဲ့ James Peebles ကိုတဝက်ပေးပြီးကျန်တဝက်ကတော့မြေကမ္ဘာတည်ရှိရာနေစကြဝဠာကိုတခြားစကြဝဠာတွေကပတ်နေတယ်ဆိုတာတွေ့ရှိခဲ့တဲ့ Michel Mio နဲ့ Didier Queloz တို့ကိုပေးဖို့ဆုံးဖြတ်ခဲ့ပါတယ်
2019အောက်တိုဘာ10ရက်နေ့ကဆွီဒင်တာဝန်သိပ္ပံအထွေထွေတွင်မူပမောက္ခဂိုရန်ဟန်ဆန်ကကြေညာသွားတာပါသူတို့သုံးဦးကိုဘာကြောင့်ယူပဗေဒနိုဘယ်ဆုပေးတယ်ဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိတာတင်ကပြောပြပေးမှာပါ
ဆက်ကြဝဠာကြီးရဲ့အစဘယ်တော့မှဆက်ကြဝဠာကြီးဖြစ်လာလို့ဘယ်လိုပြောင်းလဲဆိုတာကို theory အရတစ်ချက်ပြနိုင်ခဲ့တဲ့ဒီ American နိုင်ငံ Princeton University ပါအသက်85နှစ်ကျော်ပြီဖြစ်တဲ့ပမောက္ခ people အရပါနောက်သူနဲ့အတူပဲဒီနေဆက်ကြဝလာအပြင်မှာတက်ရှိသရွာများရှိနိုင်တယ်ရှိတယ်လို့မပြောသေးပါဘူးရှိနိုင်တယ်ကျောင်းကိုတနည်းတလန့်နဲ့တိုင်းခဲ့တဲ့ဆွစ်ဇာလန်နိုင်ငံဂျီဒီပါတက်ကပမောက္ခမစ်ရှယ်မိုင်ယိုနဲ့ပမောက္ခဒီဒီကူတို့ရကြပါတယ
်ပမောက္ခဂျိမ်းစ်ပီဘယ်ကိုဘာကြောင့်ဆုပေးဖို့ရွေးခဲ့တာပါလဲ
ကျွန်တော်တို့ Big Bang တို့တင်စားပြီးခေါ်တဲ့ဆက်ကြဝလာရဲ့အစမှာပောက်ကွဲမှုကြီးအကြီးတခုလုံးခဲ့တဲ့နှစ်တန်ပေါင်း14တောင်မှစဖြစ်ခဲ့တယ်ဆိုပြီးတော့ဟော့ဂိတ်ထုတ်ခဲ့ပါတယ်အချိန်မှာအပူချိန်ကစင်တီဂရိတ်အားဖြင့်9000ကျော်အထက်မှာရှိတဲ့အတွက်အနုမြူအနေနဲ့စက်တာဝလာကြီးထဲမှာမရှိသေးတဲ့အချိန်မှာအဲ့ဒီအချိန်မှာပရမအနုမြူခေါ်တဲ့ proton တို့ electron တို့အဲ့ဒီအပုံတွေပဲရှိပါတယ်နောက်4သိန်းလောက်အကြာမှာပေါ့နော်သူတို့တွက်ကြည့်လိုက်တဲ့အခါကျအပူချိန်9000ကနေပြီးတော့အပူချိန်3000လောက်ရောက်လာတဲ့အဲ့ဒီအချိန်ကျတော့ proton နဲ့ electron တွေပေါင်းပြီးတော့ hydrogen ဆိုတဲ့အပေါ်ဆုံးအနုမြူစဖြစ်တယ်အဲ့ဒီဖြစ်တဲ့အချိန်ကိုပြန်ပေါင်းထုတ်တဲ့အချိန်ပေါ့နော် recombination error လို့ခေါ်တာအဲ့မှာ proton နဲ့ electron တွေပေါင်းလာတဲ့အတွက်ဒီ energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင် mass balance energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင်ရောင်ကြီးထွက်လာတယ်အဲ့ဒီရောင်ကြီးအပြင်အလင်းရောင်ပေါ့ဗျာဒါပေမဲ့အလင်းရောင် microwave flying နဲ့ထွက်တဲ့အရောင်ဖြစ်ပါတယ်ဒီရောင်ကြီးကစက်ကြဝဠာအနှံ့မှာတပေးညီတဲ့ဖြစ်မယ်ဖြစ်နေရမယ်ဒီရောင်ကြီးရှိတဲ့အတွက်ဒီရောင်ကြီးမတိုင်ခင်ကဒီပေါင်းစည်းမှုရဲ့ big bang ကြီးဖြစ်ခဲ့တယ်ဒီ radiation ကို cosmic background radiation ပေါ့နော်အဲ့ဒါ 3 degree kelvin radiation လို့ခေါ်ပါတယ်အဲ့ဒီဟာရှိရမယ်ရှိနိုင်တယ်ဆိုတဲ့ဟာကိုလွန်ခဲ့တဲ့အနှစ်50 60လောက်ကသူဟောဂိန်းထုတ်ခဲ့တာပါအဲ့ဟောဂိန်းထုတ်တဲ့လူတွေအများကြီးတဲမှာသူလည်းတယောက်အပါဝင်ဖြစ်တဲ့အတွက်သူ့ကို Nobel Prize ဒီနှစ်ထဲမှာပေးတာဖြစ်ပါတယ်
cosmic background radiation ရှိတယ်ဆိုတာကိုတိုင်းတာနိုင်ကြတာပါ
စက်တာဝလာထဲမှာဒီ cosmic background radiation ပေါ့နော် 3 degree kelvin radiation အဲ microwave flying ရှိရမယ်အဲ့တော့ဘယ်နေရာမှာတိုင်းတိုင်းစက်တာဝလာထဲမှာကြိုက်တဲ့နေရာမှာတိုင်းဒီရောင်ကြီး flying ပေါ့နော် microwave flying ဒီတသမတ်တည်းရှိရမယ်ဆိုတာကို Hawking ထုတ်ခဲ့ပြီးတော့1988ခုနှစ်လောက်ကြာမှာအဲ့ Penzias နဲ့ Wilson ဆိုတဲ့အဲ့ AT&T Bell Lab ပေါ့နော် New Jersey မှာရှိတဲ့ American Telegraph and Telecommunication မှာအလုပ်လုပ်ခဲ့သူဒေတာပညာရှင်နှစ်ယောက်ကတိုင်းပြီးတွေ့တာသူတို့က microwave antenna ပေါ့နော် microwave တိုင်းတဲ့ဟာတခုသူတို့ဆင်နေတဲ့အချိန်မှာဒီအနောက်ကနေပြီးတော့ဒီအဲ့ဒီ line ကအမြဲတမ်းပေါ်ထောက်လို့မရအောင်အဲ့တော့သူတို့တိုင်းနဲ့ set တွေကိုအကုန်လုံးပိတ်ခေါင်းမိုးမှာခူတွေလုတ်တဲ့အတန်လားဆိုပြီးတော့ခူတွေရဲ့အတိုက်တွေကိုဖဲဒါပဲအမြဲတမ်းပြန်တွေ့ရင်နောက်ဆုံးကြတော့မှအဲ့ဒါပါလဲဆိုတော့ professor Peebo တို့ Hawking ထုတ်ခဲ့တဲ့ဟာနဲ့အကိုက်ကိုသွားဖြစ်တဲ့ကဲသူ1988ခုနှစ်မှာအဲ့ဒီပေါ့နော် CNB Cosmic Background Radiation ကိုစတာပြီးတော့တွေ့တဲ့လူတွေတိုင်းခဲ့တဲ့လူတွေဆိုပြီးတော့သူတို့လည်း Nobel Prize ကိုရခဲ့ပါတယ်
။ဘမခဘီဘယ်ရှက်တွေးဆခြင်းနဲ့တွေ့ချက်မှုတွေကလည်းစကြဝဠာဘယ်လိုစဖြစ်တယ်ဆိုတာကိုနားလည်လာသလိုတွေ့ရှိချက်အသစ်တွေလည်းမရေမတွက်နိုင်အောင်ရှိလာခဲ့တာပါ။1995ခုနှစ်မှာတော့ဆွီဒင်ကယူပဗေဒပညာရှင်နှစ်ဦးဖြစ်တဲ့ Michel Mayo နဲ့ Didier Queloz တို့ကနောက်ဆက်ကြဝလာတွေရှိနေတယ်ဆိုတာကိုတွေ့ရှိခဲ့တာပါဒီလိုတွေ့ရှိမှုကဒီမြေကဘာလိုသက်ရှိတွေတခြားနေရာမှာရှိနေသေးသလားဆိုတာကိုရှာဖွေဖို့အတွက်လမ်းစာရလာစေပါတယ
်ကျွန်တော်တို့ကဘာပေါ်မှာသက်ရှိသရဝါတွေရှိသလိုဒီနေဆက်ကြဝလာမဟုတ်ပဲအနန္တဆက်ကြဝလာကြီးတွေမှာကောသက်ရှိတွေမရှိနိုင်ဘူးလားဆိုတဲ့ဟာကိုတိုင်းဖို့လွန်ခဲ့တဲ့အနှစ်20အစိတ်လောက်ကသူစပြီးစူးစမ်းခဲ့ပါတယ်ဖြစ်ဖို့များတာဒီနေကိုဖတ်နေတဲ့ဂျိုးလေးရှိလို့ဖြင့်တက်ရှိတော်ရီရှိဖို့လမ်းစာရှိတယ်ဆိုတဲ့ဟာကိုအခြေခံပြီးတော့သူတို့တိုင်းပါတယ်တိုင်းပုံတိုင်းနေရအခုထိလည်းဒီလိုပဲတိုင်းပါတယ်အဲ့ဒါကို exoplanet measurement လို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်ဥပမာဒီကနေကျွန်တော်တို့ရဲ့ Milky Way လို့ခေါ်တဲ့နှစ်ကိုယ်ကိုယ်တန်းကြီးထဲမှာရှိတဲ့ကြဲ့ပေါ့နော်အလင်းနှစ်ပေါင်းတန်ပေါင်း50လောက်နေရမှာရှိတယ်။ဒီရလာတဲ့ရောင်ကြီးလှန်တိုက်လိုက်တဲ့အခါကျလို့ရှိရင်ကျွန်တော်တို့နေဆက်ကြဝလာလို့နေကိုပတ်နေတဲ့ဂျွေတာရှိလို့ရှိလို့ရှင်။အဲ့ဒီကြေကိုလှမ်းကြည့်နေတဲ့အချိန်မှာတစ်ချိန်မှာအဲ့ဒီအလင်းရောင်ကပိတ်သွားတယ်။နော်ဟွန့်မှိန်သွားတယ်။ပြီးတဲ့အခါကျတော့ပြန်လင်းလာတယ်။ပြန်လင်းလာလိုက်မှိတ်သွားလိုက်ပါလေက6လတခါတစ်နှစ်တခါ4နှစ်တခါဖြစ်လို့ရှိရင်ဒါနေဆက်ကြဝလာပုံစံမျိုးအဲ့ဒီနေရာမှာရှိပြီ။ရှိလို့ရှိရင်ကဘာပေါ်မှာရှိတဲ့လူတွေလိုပဲသက်ရှိတဲ့ဘဝတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူတို့စာပြီးတော့တိုင်းခဲ့ပါတယ်အခုအချိန်မှာဆိုလို့ရှိရင်ချက်ကြဝလာမှာသက်ရှိတဲ့ဘဝတွေရှိမရှိနဲ့ဒီ exoplanet တွေရှိမရှိကိုတိုင်းခဲ့တဲ့ဟာပေါင်းဒီလိုနေဆက်ကြဝလာလို့ဂျူတွေပတ်နေတဲ့ဟာပေါင်း4000ကျော်ကိုတိုင်းနိုင်ခဲ့ပါပြီ
ကဘာကြီးစပြီးဖြစ်တည်လာချိန်မှာသက်ရှိတဲ့ဘဝတွေပါပါလာတာတော့မဟုတ်ပါဘူး
လွန်ခဲ့တဲ့နှစ်တန်းထောင်ပေါင်း14000လောက်ကပေါင်းအကွဲမှုကြီးဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်းပေါင်း9000လောက်ကမှစက်ကြဝဠာစဖြစ်ပါတယ်။နေနဲ့ဒီဂျူတွေပတ်တဲ့စက်ကြဝဠာဖြစ်ပြီးနှစ်တန်းပေါင်း900လောက်ကမှတက်ရှိတဲ့ဘာတွေကဘာပေါ်မှာစပေါ်လာတယ်လို့ပြောပါတယ်။အဲ့ဒါကြောင့်ဘယ်အချိန်လောက်ကများရှိခဲ့လဲဆိုတာတေချာလက်တွေ့တိုင်းကြည့်တဲ့အခါကျတော့ဒီ Greenland ဆိုလို့ရှိရင်နှစ်တန်းပေါင်း4000ကကာဗွန်တွေပိတ်ပြီးစွာစုနေတဲ့ကြောက်တွေကိုတွေ့ခဲ့တာဒါပထမဦးဆုံးစပြီးတော့ဒီတက်ရှိသရွားဖြစ်နိုင်တယ်ဆိုတဲ့ဟာကိုမှတ်တမ်းတင်ထားတာရှိပါတယ်အဲ့တော့အခု Nobel ဆုရတဲ့သုတေသနပညာရှင်တွေကတော့တက်ရှိသရွားများကမ္ဘာအပြင်မှာတခြားဆက်ကြဝဠာများရှိမလားဒီဆက်ကြဝဠာကြီးကဘယ်ကစခဲ့လဲဆိုတဲ့ဟာစူဇန်တဲ့လူတွေကိုဂုဏ်ပြုတဲ့အနေနဲ့ Nobel ဆုပေးတာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်တွေသိပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
ထခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။
ပြည်ရင်းမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုပ်မြင်သံကြားလိုက်မှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလဲကြီးညာပေးပါအောင်ရှင်။
2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အက်ဘီအာမက်အာလီရရှိသွားပါတယ်။အိနီချင်းအရီထရီးယားနိုင်ငံနဲ့ငြိမ်းချမ်းရေးရအောင်လို့သူအားထုတ်ဆောင်ရွက်မှုတွေအတွက်ရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကဆုကျင်ညာစင်မှာပြောကြားပါတယ်။ဝန်ကြီးချုပ်အာမက်အာလီရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်သူ့ကိုဆုပေးဖို့ဆုံးဖြတ်ခဲ့တာလို့ပြောကြားသွားခဲ့ပါတယ်။အခုလိုသူ့ကိုရွေးချယ်လိုက်တဲ့အပေါ်မှာကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကြိုဆိုခဲ့ပြီးအာဖရိကတိုက်တလွှားမျောလင်းချက်တွေပိုပြီးခိုင်မာလာတဲ့အကြောင်းရင်းတစ်ခုကဝန်ကြီးချုပ်အာမက်ကြောင့်ဖြစ်တယ်လို့ကြေညာချက်ထဲမှာထုတ်ပြန်ခဲ့ပါတယ်။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာထိုးစစ်ဆင်နေတာတွေကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ဖို့အတွက်နေတိုးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကားတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီရဲ့လုံခြုံရေးအရာစိုးရိမ်မှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်တွေကအဲဆက်သွေးကြွားတွေအပေါ်စီးရအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတိုးအဖွဲ့အတွင်းမှူးချုပ်ယန်စတိုလန်ဘတ်ကသတိပေးပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲသင့်မသင့်စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီ၃ခုမှလွှတ်တော်အမတ်တွေရဲ့အမေးကိုယူကရိန်းဆိုင်ရာတပ်အမတ်ဟောင်းမရီယာဗနိုဗစ်ဒီကနေ့ဖြေကြားနေပါတယ်။ထရမ့်အစိုးရရဲ့မူဝါဒတွေအပေါ်ထောက်ခံခြင်းမရှိတဲ့အတွက်လို့ဆိုပြီးတော့သူ့ကိုမေလာတုန်းကယူကရိန်းတပ်အမတ်တာဝန်ကနေပြန်ခေါ်ခဲ့တာပါ။သမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီတို့ဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်ပြောကြားမှုနဲ့ပတ်သက်လို့အောက်လွှတ်တော်အမတ်တွေစုံစမ်းနေတဲ့ကိစ္စမှာသူကအဓိကသက်သေတယောက်ဖြစ်ပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့တားအဖအပေါ်ယူကရိန်းကစုံစမ်းဖို့သမ္မတထရမ့်တောင်းဆိုတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူနီလီယာနဲ့အပြင်စုံစမ်းနိုင်ဖို့ကြိုးစားတဲ့တခြားသူတွေနဲ့တပ်အမတ်ကြီးယာဗနိုဗစ်တို့ဆက်သွယ်ပြောကြားမှုအသေးစိတ်ကိုလွှတ်တော်စုံစမ်းရေးမှုတွေကသိနေကြတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကစုမွန်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the